Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြဝိုင်းစီစဉ်ရဲ့2019ခုနှစ်စက်တင်ဘာလ17ရက်တနင်္လာနေ့ညပိုင်း 9:20 အထိစီစဉ်ပြီးကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24.25-51နဲ့လိုင်းလမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပဲရှင်ကျွန်မနာငလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညကင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျင်းကြေညာပြေးသွားမှာပါ 9/11 လို့သိကြတဲ့ American ပြည်အောင်စုကဂျမ်ဘက်ဝါရာဇွဲတိုက်ခိုက်မှုကြီး16နှစ်ပြည့်အောင်မြင်ပွဲအခမ်းအနားတွေဒီကနေ့ American ပြည်အောင်စုမှာကျင်းပပါရယ်အာမာဟာရီကိန်းမုန်တိုင်းဟာဒီကနေ့မှာအပူပိုင်းမုန်တိုင်းအဖြစ်အပြော့သွားပြီဖြစ်တယ်လို့ American မြို့သား Hurricane Center ကပြောပါရယ်ဒီလိုထိတ်တဲရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းအောင်ရေ
ကောင်းပါပါရှင်မြန်မာနိုင်ငံမှာ Rohingya တွေပေါ်တိုက်ခိုက်နေတာကလူမျိုးရုံးတပ်ဖြတ်မှုအဆင့်အရောက်နေပုံရတယ်လို့ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးကအခုလိုပြင်းပြင်းထန်ထန်ပြောဆိုလိုက်ပါရယ်
The Myanmar government should stop pretending that the Rohingyas are setting fire to their own homes and laying waste to their own villages. This complete denial of reality is doing great damage.
အပြေအဆုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်ရခိုင်ပြည်နယ်ရင်းပဋိပက္ခကြောင့်နေရဆွန့်ခွာထွက်ပြေးနေသူတွေကိုအထောက်ပံ့ပေးနိုင်ရေးအတွက်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့အစိုးရကသတင်းထုတ်ပြန်ထားတဲ့သတင်းအကြမ်းဖက်မှုဖြစ်ပေါ်လာနေတဲ့ကောလာဟလတွေကြောင့်နေပြည်တော်နဲ့ရန်ကုန်အပါအဝင်တခြားမြို့ကြီးတွေမှာလုံခြုံရေးကိုပိုးပြီးတော့တုံ့ပြန်ဆောင်ရွက်နေကြတဲ့အကြောင်းနဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းမကြခင်တင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညပိုင်းထိတ်တဲ့ရောက်သတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်2000ခုနှစ်စက်တင်ဘာ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှု 9/11 နှစ်ပတ်လည်နေ့အခမ်းအနားတွေကိုဒီကနေ့မနေ့ 8:40 မှာနယူးယောက်နဲ့ဝါရှင်တန်မှာတပြိုင်တည်းကျင်းပပါရဲအမေရိကန်ပြည်ထောင်စုပိုင်နယ်ထက်မှအစိုးရဆုံးအကြမ်းဖက်ဝါရဇွဲတိုက်ခိုက်မှု16နှစ်ပြည့်အခမ်းအနားကိုအိမ်မီတော်မှာကျင်းပရမှာဒေါ်နယ်ထရမ့်နဲ့သမ္မတတဦးအနေနဲ့ပထမဆုံးတက်ရောက်ပါတယ်အယ်ခိုင်ဒါအကြမ်းဖက်သမားတွေပြန်ပြီးဆွဲခဲ့တဲ့လေယာဉ်ဟာနယူးယောက်ကကမ္ဘာကုန်သွယ်ရေးဆောက်ဦးကိုပထမဆုံးဝင်တိုက်ခဲ့တဲ့မနေ့8:40မှာညင်သက်ပြီးတော့အခမ်းအနားကျင်းပခဲ့တာပါနယူးယောက်မြို့မှာတော့ကမ္ဘာကုန်သွယ်ရေးဆောက်ဦးပြောကြားတဲ့နေရာအထိမ့်မဲ့နေရာမှာကွယ်လွန်ခဲ့သူတွေရဲ့နံပါတ်ကိုရွတ်ဆိုပြီးတော့အခမ်းအနားကျင်းပပါတယ်23မိနစ်အကြာဒုတိယလေယာဉ်ကတော့ဒီမိုးမျောညင်းအောင်ဒုတိယကမ္ဘာကုန်သွယ်ရေးဆောက်ဦးကိုဝင်တိုက်ခဲ့ပြီးတဲ့နောက်ကမ္ဘာကုန်သွယ်ရေးအဆောက်အဦနှစ်ခုလုံးပြိုကျပျက်စီးခဲ့ပါတယ်။အိမ်ပြည်တော်ကအခမ်းအနားပြီးပြီးချင်းမှာတော့သမ္မတဒေါ်နယ်ထရမ့်မှာပင်နီကွန်စစ်ဌာနချုပ်မှာကျင်းပတဲ့အခမ်းအနားကိုတက်ရောက်ပါတယ်။ရဲရဲဆက်ဆက်ခြောက်ခြားပွဲအဲ့ဒီနေ့ရက်ဟာကျွန်တော်တို့ရဲ့အတီထဲမှာသာဝရတည်ရှိနေမှာဖြစ်ပြီးကွယ်လွန်ခဲ့သူတွေအားလုံးကိုဘယ်တော့မှမပြောက်သွားမှာမဟုတ်ကြောင်းထရမ့်ကအခမ်းအနားမှာကတိပေးပြောကြားပါတယ်။ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်ကလည်းသူရဲကောင်းဝါရနဲ့မေတ္တာစေတနာတွေဟာအဆုံးမရှိသလိုဒီကနေ့မှာအမေရိကန်တွေအနေနဲ့တသွေးတသားတဲ့အတူတကွယက်တီခဲ့ကြတယ်လို့ပြောပါရယ်စက်တင်ဘာ9ရက်2000ခုနှစ်ကအကြမ်းဖက်သမားတွေစီးနင်းတိုက်ပတ်ခဲ့တဲ့လေရင်လေးစီးကလေးကတစည်းဟာပင်တဂွန်စစ်ဌာနချုပ်ကိုဝင်တိုက်ခဲ့ပါရယ်ဒုသမရမိုက်ဖန့်စ်ကတော့ပင်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဗေးမြို့ကအခမ်းအနားကိုတက်ရောက်မှာပါအဲ့ဒီလေရင်ကိုစီးနင်းခဲ့တဲ့အကြမ်းဖက်သမားတွေဟာလွတ်တော်အစအဦးဒါမှမဟုတ်အင်ဗီဒိုကိုတိုက်ခတ်မဲ့ရည်ရွယ်ချက်နဲ့ဝါရှင်တန်ကိုပြန်တန်းဖို့ကြိုးစားစဉ်လေင်ဘောဘာခီးသည်တွေကအချင်းကိုသဘောပေါက်ပြီးတဲ့နောက်အကြမ်းဖက်သမားတွေကိုခုခံခဲ့တယ်လို့ယုံကြည်ရပါရယ်အင်းတော့ဂျပန်သမားတွေကအဖမ်းမခံခဲ့ပဲလေရင်ကိုပင်ဆယ်ဗေးနီးယားပြည်နယ်ထဲထိုးစိုက်ဆင်းခဲ့တာပါစက်တင်ဘာ17ရက်ဂျမ်ဖက်ဝါရာဇက်တိုက်ခတ်မှုအတွင်းနယူးယောက်မြို့မှာတော့လူအများဆုံးအသေးအပြောက်ရှိခဲ့သလိုပီတာဂွန်စစ်ဌာနချုပ်မှာလည်းတော်တော်များများသိကြခဲ့ပါတယ်လေရင်လေးစီးနဲ့တိုက်ခတ်မှုအတွင်းလူပေါင်း 3,000 ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးစမ်းသပ်မှုတွေဇက်တိုက်လှုပ်လာတာမို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေပိတ်ဆို့ရည်ယူမှုအသစ်တွေချမှတ်ရေးမူကြမ်းအသစ်ကိုဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်မြောက်ကိုရီးယားအနေနဲ့6ကြိမ်မြောက်မြေအောက်နျူကလ িয়ার စမ်းသပ်မှုကိုဒီလ3ရက်နေ့ကဆက်လုပ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့တရုတ်နဲ့ရုရှားတို့နဲ့ပြင်းပြင်းထန်ထန်ဆွေးနွေးပြီးမှအမေရိကန်ဘက်ကဒီလုံခြုံရေးကောင်စီဆုံးဖြတ်ချက်ချရေးအရင်မူကြမ်းကိုပြန်ပြင်ခဲ့တာပါဒီနောက်ဆုံးနျူကလ িয়ার စမ်းသပ်မှုမှာမြောက်ကိုရီးယားအနေနဲ့ပထမဆုံးအကြိမ်ဟိုက်ဒရိုဂျင်ဘုံးကိုသုံးခဲ့တယ်လို့ယူဆထားချက်တွေရှိနေပါတယ်တကယ်တော့အမေရိကန်ကအရင်ပြင်ဆင်ထားတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာမြောက်ကိုရီးယားကနေရေနံနဲ့သဘာဝတန်းွေတင်ပို့မှုကိုပိတ်ပင်ဖို့နဲ့မြောက်ကိုရီးယားကောင်ဆောင်ကင်မဂျွန်အန်ရဲ့နိုင်ငံခြားပိုင်ဆိုင်မှုအားလုံးကိုထိချုပ်ထားရည်ပါဝင်ပါတယ်။ဒါပေမဲ့ဗီဒီယိုအာဏာကိုင်ထားတဲ့တရုတ်နဲ့ရုရှားတို့ကကောက်ကွက်မှာကိုစိုးရိမ်ပုံပေါ်ပြီးပြင်ဆင်လိုက်တဲ့အခုမူကြမ်းတစ်ထက်မှာတော့အရင်ရေနံနဲ့သဘာဝတန်းွေပိတ်ပင်ရေးကိုနည်းနည်းဖြေလျှော့လိုက်ပြီးကင်မဂျွန်အန်ရဲ့နိုင်ငံခြားပိုင်ဆိုင်မှုထိချုပ်ထားရည်ကိုလည်းပယ်ဖျက်ပေးထားတယ်လို့သံတမန်တွေကထုတ်ပြောနေပါတယ်။ဒါပေမဲ့ဒီမူကြမ်းတစ်ထက်မှာအရင်မူလမူကြမ်းတစ်ထက်မှာပါပြီးသားဖြစ်တဲ့မြောက်ကိုရီးယားကဝက်ထဲတင်ပို့မှုပိတ်ပင်ရေးကိုတော့ဆက်ထားပါတယ်။တကယ်တော့ အခုမတိုင်ခင်တည်းကမြောက်ကိုရီးယားဘက်ကချင်းချောက်ထားတာကအခုလိုလုံခြုံရေးကောင်စီကပိတ်ဆို့ရေးဥမှုတွေတကယ်ချမှတ်လိုက်ရင်အမေရိကန်အနေနဲ့တန်ဖိုးကြီးကြီးပြန်ပေးဆက်လိုက်ရမယ်လို့ဆိုထားပါတယ်ခင်ဗျာ
အမဟာရီကိန်းမုန်တဲ့ဟာဒီကနေ့မှအပူပိုင်းမုန်တိုင်းဖြစ်အပျော့သွားပြီးဖလော်ရီဒါမြောက်ပိုင်းနဲ့ဂျော်ဂျီယာပြည်နယ်တောင်ပိုင်းတွေကိုရွေ့လျားသွားတယ်လို့အမေရိကန်မြို့သားဟာရီကိန်းစင်တာကပြောပါတယ်။ဒါပေမဲ့လည်းပဲအမမုန်တိုင်းကြောင့်အရှေ့တောင်ပိုင်းကန်ရိုးတန်းမှာလှိုင်းကြီးနိုင်တယ်လို့ရေကြီးရေရှမ်းဖြစ်နိုင်ကြောင်းသတိပေးထားပါတယ်။ဒါပြင်ဖလော်ရီဒါအရှေ့မြောက်ဂျော်ဂျီယာအရှေ့တောင်နဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေမှာတနင်္လာနေ့ညအထိတိုနေဒိုလေဆင်နှာမောင်းတွေတက်ခိုက်နိုင်ကြောင်းလည်းဟာရီကိန်းစင်တာကပြောပါတယ်။အမမုံနဲ့ဟာဒီကနေ့မနက်ပိုင်းမှာတော့တနာရီကီလိုမီတာ130လောက်နဲ့သာတိုက်ခိုက်နေတယ်လို့မုံတိုင်းဗဟိုချက်မကနေ650ကီလိုမီတာဆက်ဝန်းအတွင်းလေပြင်းတိုက်ခိုက်နိုင်တယ်လို့ဆိုပါရယ်အမမုံနဲ့ဟာအမေရိကန်ပြည်အောင်စုမှာမတိုက်ခိုက်ခင်ကာရီဘီယံဒေသအတွင်းတိုက်ခိုက်ခဲ့တာမှလည်းကြီးကြီးမားမားပျက်စီးဆုံးရှုံးခဲ့ပါရယ်အခုလိုအင်အားပြင်းထန်တဲ့မုံတိုင်းဒဏ်ကိုရာစုနှစ်တစ်ခုအတွင်းမကြုံရသေးတဲ့ဖလော်ရီဒါပြည်နယ်အနောက်ဘက်ကန်ယူရန်ဒေသတစ်လျှောက်မှာတော့ပျက်စီးဆုံးရှုံးမှုဒေါ်လာဘီလီယံပေါင်းများစွာရှိနေပါရယ်ဖလော်ရီဒါပင်လယ်ကွေ့ဒေသတွင်တနာယီကို200ကီလိုမီတာနှုန်းနဲ့တိုက်ခိုက်ခဲ့တဲ့လေပြင်းကြောင့်တရင်းကနေညရုံကလူပေါင်း6သန်းလောက်ဟာလက်ရှိမရှိဘဲနေထိုင်ခဲ့ရပါတယ်။အမေရိကန်ပြည်အောင်စုအတွင်းလူဦးရေတက်တရအများဆုံးပြည်နယ်အတွင်းကအကြီးမားဆုံးပျက်စီးဆုံးရှုံးခဲ့တဲ့နေရာတွေကိုအ мян ဆုံးကူညီတွေပို့ပေးနိုင်ရေးဦးစားပေးလှုပ်ဆောင်ကြဖို့သမ္မတဒေါ်နယ်ထရမ့်ကဒီပြည်အောင်စုအစိုးရအရာရှိတွေကိုတရင်းကနေကညွှန်ကြားခဲ့ပါတယ်ခင်ဗျာ။
အီရတ်နိုင်ငံမှာဂျေဟတ်အစ္စလာမစ်စစ်သေးကြွတွေရဲ့မိသားစုတွေလို့တန်တရားရှိထားတဲ့နိုင်ငံခြားအမျိုးသမီးကလေးငယ်1300ကျော်ကိုအီရတ်အာဏာပိုင်တွေကထိန်းသိမ်းထားပြီးသူတို့နိုင်ငံတွေကိုပြန်ပို့ဖို့ရှိတယ်လို့ဒီအာဏာပိုင်တွေကမနေ့ကထုတ်ပြောလိုက်ပါတယ်။ဒုက္ခသည်စခန်းတစ်ခုမှာထိန်းသိမ်းထားတဲ့ဒီအမျိုးသမီးနဲ့ကလေးငယ်အများစုဟာရုရှား၊တူရကီနဲ့အရှလေပိုင်းကလူတွေဖြစ်ပြီးဩဂုတ်လနောက်ပိုင်းနှောင်းပိုင်းမှာပဲကတ်တပ်ဖွဲ့တွေစီကိုလက်နက်ချခဲ့တာဖြစ်ပါတယ်။မော်ဆူမြို့နီးမြောက်ပိုင်းတယ်အဖာမျိုးတွင်က IS တွေကိုအီရတ်တက်ခိုင်သမားတွေကတိုက်ထုတ်ခဲ့တဲ့နောက်မှာပဲအခုလိုသူတို့လက်နက်ချခဲ့ကြတာပါအီရတ်တာဝန်ရှိသူတွေကအဲ့ဒီအမျိုးသမီးတွေရဲ့နိုင်ငံသားစစ်ဆေးမှုတွေကိုစီစဉ်မှုတွေလုပ်နေပြီးသူတို့အများစုကမူရင်းနိုင်ငံကူလက်မှတ်ဒါမှမဟုတ်တခြားအထောက်အထားတွေမရှိကြဘူးလို့ပြောပါတယ်လူရေ942ဦးရှိတဲ့ဒီအမျိုးသမီးနဲ့ကလင်းငယ်တွေကို Norwegian ဒုက္ခသည်ကောင်စီကအထောက်ပံ့တွေပေးနေပါတယ်တယ်ဖာမျိုးကိုကတ်တပ်ဖွဲ့တွေထိ ंछ ုံနိုင်ပြီလို့ထင်ရတဲ့အချိန်မှာပဲဒီမျိုးသမီးနဲ့ကလေးငယ်တွေကိုအီရတ်တပ်ဖွဲ့တွေစီလွှဲပြောင်းပေးခဲ့တာပါတိုက်ခိုက်ရေးသမားတွေလို့ထင်ရတဲ့သူတို့ရဲ့အမျိုးသားတွေအားလုံးကိုတော့သူတို့ရဲ့အချုပ်ခန်းထဲမှာဖမ်းဆီးထိန်းသိမ်းထားပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညကင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာမြန်မာနိုင်ငံဘက်ကထွက်ပြေးနေတဲ့ Rohingya Muslim ဒုက္ခသည်တွေစီလူသားချင်းစာနာမှုအကူအညီတွေရောက်နိုင်မှုအတွက်သူတို့ဘက်ကတိုက်ခိုက်တာတွေတလရက်ဆိုင်မဲ့အကြောင်း ARSA အကြံဖက်အဖွဲ့ကကြေညာပါရယ်ဩဂုတ်လ25ရက်နေ့ရခိုင်ပြည်နယ်တွင်လုံခြုံရေးတပ်ဖွဲ့ဝင်တွေကို ARSA အဖွဲ့ကတိုက်ခိုက်ခဲ့ပြီးနောက်ပိုင်းသူတို့ဖွဲ့ဝင်တွေရာနဲ့ချီပြီးအသက်ခံခဲ့ရတယ်လို့မျှော်လင့်ရပါရယ်မြန်မာအစိုးရနိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပြောရေးဆိုခွင့်ရှိသူကတော့အကြံဖက်သမားတွေနဲ့ဆက်ဆက်မှာမဟုတ်ဘူးဆိုပြီးပြန်လည်တုံ့ပြန်ထားပါရယ်အကြံဖက်ပြိပခါတွေဖြစ်ပွားပြီးနောက်ပိုင်းဒီသတင်းပတ်အတွင်းမြန်မာအစိုးရကဘင်္ဂလီလို့ခေါ်တဲ့ Rohingya Muslim ဒုက္ခသည်တွေ၃နေလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါရယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာတော့အာနာရှင်သမ္မတဟောင်းဖာဒီနန်မာကုဆဲမွေးနေ့ကိုဒေသနာလူထုအားလျက်ဖြစ်သတ်မှတ်ဖို့တလက်ရှိသမ္မတရိုဒရီဂိုဒူတာတေရဲ့ဆုံးဖြတ်ချက်ကိုရားနဲ့ချီတဲ့လူတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်မာကုစ်မင်းနေဖြစ်တဲ့ဒီနေ့စက်တင်ဘာ17ရက်နေ့ကိုသူ့ရဲ့မိုးရက်မြေအီလိုကိုစနော်တီခရိုင်တွင်အားလျက်အဖြစ်သတ်မှတ်ဖို့ကိစ္စကိုဆန့်ကျင်ကြောင်းမနီလာမြို့ကအမျိုးသားအာဆာနီပြည်မှန်မှာအခုလိုစီဝေးဆန္ဒပြခဲ့ကြတာပါဆန္ဒပြလူကြီးကသမ္မတနှစ်ဦးစလုံးဟာပြည်သူလူထုရဲ့ဒီမိုကရေစီအခွင့်အရေးတွေကိုဖိနှိပ်တဲ့ခေါင်းဆောင်တွေဖြစ်ကြောင်းပြသတဲ့အနေနဲ့ရေးဆွဲထားတဲ့သမ္မတနှစ်ဦးစလုံးရဲ့မျက်နှာပုံတူတွေကိုမိရှုဖြည့်ဆည်းခဲ့ပါတယ်မကုဆိုရလက်ထက်တုန်းကထိမ့်သိမ့်ခံရပြီးနှိမ့်ဆက်ညံမှန်ခံရတဲ့လဝဲရင်သမားတက်ချွလူရှားသူတူဖြစ်တဲ့ဘော်နီဖာစီယိုလာကန်ကလည်းဆန္ဒပြပွဲမှာပါဝင်လာပြီးလူစုလူရေးရှေ့မှာမိကုံးပြောခဲ့ပါတယ်။တစ်ဖက်မှာတော့သမရဟောင်းမာကုစ်ကိုသူရဲကောင်းဖြစ်မှတ်ယူပြီးတစ္ဆာခံတဲ့ရာနဲ့ချီတဲ့လူတွေကလည်းအာဇာနည်ပြိမာန်အပြင်းမှာစီဝုံးပြီးတော့သူ့ရဲ့နှစ်တရာပြည့်မွေးနေ့စီတောင်းပွဲကိုပြုလုပ်ခဲ့ကြပါတယ်ခင်ဗျ။
လ လုံခြုံရေးဆိုင်ရာမူဝါဒသစ်ချမှတ်ပြီးဂျပန်စစ်ဘက်အနေနဲ့အရှိန်မြင့်ဆောင်ရွက်လာတာတွေအပါအဝင်ကာကွယ်ရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုတွေဟာမှန်ကန်တဲ့လမ်းကြောင်းစီသွားနေတာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ပြောလိုက်ပါတယ်ဂျပန်ကာကွယ်ရေးတပ်ဖွဲ့အစ်စ်မြင့်အကြီးကဲရီနဲ့တွေ့ဆုံခြင်းမှာမစ္စတာအာဘေကဂျပန်အနေနဲ့ရင်ဆိုင်နေရတဲ့လုံခြုံရေးအန္တရာယ်နဲ့ပတ်သက်ပြီးတကယ်လက်တွေ့အခြေအနေကိုရင်ဆိုင်ရမှာဖြစ်တယ်လို့ပြောပါရယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ္စိုက်ဒုံးကြီးဆန်သက်မှုအပြင်ဂျပန်ဝေဟင်ပိုင်တဲ့အတွင်းအမျိုးမြင့်မသိတဲ့လေကြောင်းတော်လာမှုတွေနဲ့ပတ်သက်ပြီးတော့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါရယ်စတေမလာ9ရက်နေ့တုန်းကတော့ဒီဂျပန် F-15 ဂျက်တိုက်လေယာဉ်တွေနဲ့ American B-1B ပုံကျဲလေယာဉ်တွေဟာအရှေ့တရုတ်ပင်လယ်ကောင်းကင်ရံမှာပူးတဲ့လေကြောင်းစီးရေးလေ့ကျင့်ခဲ့ကြတယ်လို့ဂျပန်လေကြောင်းတပ်ဖွဲ့ကပြောပါရယ်မြောက်ကိုရီးယားအနေနဲ့နောက်ထပ်မစ္စိုက်တုံးကြီးစမ်းသပ်လာနေတာကြောင့်တောင်ကိုရီးယားအနေနဲ့ပြင်ဆင်နေတဲ့အချိန်ထဲမှာပဲဂျပန်နဲ့ American ပူးတဲ့စီးရေးလေ့ကျင့်ခဲ့တာပါဒီကနေ့ကျင်းပတဲ့ဂျပန်ထေသီခေါင်းဆောင်တွေရဲ့အစည်းအဝေးကိုတော့ဒီနှစ်ဦးပိုင်းကစတင်တာဝန်ထမ်းဆောင်ခဲ့တဲ့ကာကွယ်ရေးဝန်ကြီးအစ်ဆူနိုရီအိုနိုဒီရာလဲတက်ရောက်ခဲ့ပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံတောင်ပိုင်းမှာအကြီးအကျယ်လှုပ်သွားခဲ့တဲ့ငလျင်ကြောင့်သေဆုံးသူဦးရေဟာ90အထိတိုးလာနေပြီးသေဆုံးမှုအများဆုံးကတော့အိုအောက်ဆာကာပြည်နယ်မှာဖြစ်သွားခဲ့တာပါ8.2ပြင်းအားရှိတဲ့ဒီငလျင်ကြီးဟာမက္ကဆီကိုနိုင်ငံတောင်ပိုင်းစွန်းကပစိဖိတ်ကမ်းခြေမှာပြီးခဲ့တဲ့ချက်သားရညတကောင်ရံမတိုင်ခင်ကလှုပ်ခတ်ခဲ့ပြီးတူနလာမြို့ရဲ့62မိုင်ကျော်အကွာမှာဖြစ်ခဲ့တာပါမနေ့တနင်္ဂနွေနေ့အထိနောက်ဆက်တွဲငလျင်လှိုင်းတွေထပ်ဖြစ်လာမှာကိုဒေသထွက်ကလူများစိုးရင်ကြောက်လန့်ပြီးအိမ်ပြင်မှာထွက်နေကြပါတယ်ဟော့ဆာကာနဲ့ချီယပတ်စပီနယ်ရာရှိတွေကဒီငလျင်ကြောင့်ထောင်နဲ့ချီတဲ့အိမ်တွေနဲ့ယာနဲ့ချီတဲ့စာတင်ကျောင်းတွေပျက်စီးခဲ့တာလုံးဝပြိုကျခဲ့တာတွေရှိခဲ့တယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ
အိန္ဒိယအစိုးရဟာအာဖဂန်ကာကွယ်ရေးတပ်တွေကိုပို့ကူညီပေးသွားမှာဖြစ်တယ်လို့ဖွံ့ဖြိုးရေးအကူအညီတွေလည်းပေးရသွားဖို့ရှိပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူရဲ့အာဖဂန်ဆိုင်ရာမဟာဗျူဟာသစ်ကိုချပြခဲ့ပြီးတဲ့နောက်အိန္ဒိယနဲ့အာဖဂန်နှစ်ဖက်အစိမ့်ခေါင်းဆောင်တွေတွေ့ဆုံပြီးအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါအာဖဂန်ရဲ့အိန္ဒိယအနေနဲ့ပို့ပြီးတော့ထဲထဲဝင်ဝင်ဆောင်ရွက်ဖို့သမ္မတထရမ့်ရဲ့စီးမူဝါဒသစ်ထဲမှာအိန္ဒိယကိုတိုက်တွန်းထားပါတယ်ခင်ဗျာ
ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြသွားတာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆမ်မာရီကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်တက်ခိုက်နေတာကလူမျိုးရုံးတပ်ဖြတ်မှုအစီအရောက်နေပုံရတယ်လို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမင်းကြီးကပြင်းပြင်းထန်ထန်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီမှဒီကနေ့လုပ်တဲ့နိုင်ငံတကာလူအခွင့်အရေးအခြေအနေဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူအခွင့်အရေးမင်းကြီး Zayed Raed Al Hussein ကအခုလိုထုတ်ပြောလိုက်တာပါ။ဒီအကြောင်းအပြည့်စုံကိုတော့ကိုဝင်းမင်းကတင်ပြထားပါတယ်။
ဟုတ်ကဲ့ပါ။ဇနီးဘာမှာလုတ်တဲ့ဒီဆွေးနွေးပွဲတဲ့မိကွန်းပြောရမှာလူခွေရင်မင်းကြီးစာဟီကမြန်မာဆွေးရအနေနဲ့ရက်ဆက်တဲ့စစ်စင်ရင်လုတ်နေတယ်လို့ဆွဆွဲလိုက်ပြီးအခုလိုဝေဖန်လိုက်တာပ
ါ Because Myanmar has refused access to human rights investigators
မြန်မာဆွေးရအနေနဲ့လူခွေရင်ဆိုင်ရာစုံစမ်းစစ်ဆေးသူတွေကိုဝင်ခွင့်မပေးခဲ့တဲ့အတွက်လက်ရှိအခြေအနေတွေပေါ်ပြေဝလလမ်းမမီတော့ပဲအခုဖြစ်နေတာဒီကလူမျိုးတုံးတပ်ဖြတ်မှုလုံးဝဖြစ်နေတဲ့ပုံထွက်နေတယ်လို့ပြောရတော့မှာပ
ါဒီတိုက်ခိုက်မှုတွေကလည်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုမကြာခင်သတင်းပတ်တွေအတွင်ထပ်ပြေးရသူလူပေါင်း 300,000 ကျော်လာပြီးတောရင်းမှာလည်းပိတ်မိနေသူတွေနောက်ထပ်အများအပြားရှိနေတယ်လို့အစိုးရခန်းစားတွေထွက်လာချိန်မှာမင်းကြီးစာကြီးကရိုဟင်ဂျာသဘုံတွေတက်ခိုက်ခဲ့တာထက်မြန်မာအစိုးရတပ်ဘက်ကတုံ့ပြန်တာကမတရားလွန်လွန်သွားပြီလို့ဆက်ပြောခဲ့ပါတယ်မင်းကြီးစာရေးကဆက်ပြီ
း The Myanmar government should stop pretending that the Rohingyas are setting fire to their own homes
မြန်မာအစိုးရအနေနဲ့ Rohingya တွေကသူတို့အိမ်တွေကိုပြန်မီးရှို့နေတယ်သူတို့ရွာထဲမှာပျက်စီးတွေကိုပစ်ထားခဲ့တယ်လို့လိန်ညာပြောနေတာတွေကိုရှက်တန်းရက်တင်ပါပြီအခုလိုလုံးဝပိတ်ညင်းနေတာကြောင့်နိုင်ငံတကာစည်းစနာနဲ့မကြခင်အထိအကျိုးပြုပေးခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံတကာရက်တီမှုကိုထိခိုက်စေပါလေ
ဒါပေမဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတကာမှာဖြစ်နေတဲ့ဒီသတင်းတချို့ဟာမောင်ရင်ဖော်ပြနေတာသာဖြစ်တယ်လို့ညင်းဆိုထားတာတွေရှိခဲ့ပါတယ်။တကယ်တော့ကမ္ဘာနိုင်ငံအသီးသီးကလူခွင့်ရင်ချူဖောက်မှုတွေကိုအစီရင်ခံကြမှာထိတ်ဆုံးကနေသူအလေးထားဖော်ပြခဲ့တဲ့မြန်မာပြဿနာနဲ့ပတ်သက်ပြီးမင်းကြီးစာဟီကအခုလိုပြင်းပြင်းထန်ထန်တောင်းဆိုလိုက်ပါတယ
်။ I call on the government to end its current cruel military operation
မြန်မာအစိုးရကိုတောင်းဆိုချင်ပါတယ်။လက်ရှိရက်ဆက်တဲ့စစ်စင်ရေးတွေကိုရပ်ပေးပါဖြစ်ခဲ့ပြီးသားချူပေါမှုတွေအလုံးအတွဲတာဝန်ယူမှုနဲ့အတူပေါ့လေ။နောက်ရိုဟင်ဂျာတွေပေါ်စူးစူးဝါးဝါကြေကြေပြန့်ပြန့်ဖြစ်နေတဲ့ခွဲခြားဆက်ဆံမှုတွေကိုပြန်ပြင်ပေးပါ
။ဒါအပြင်မင်းကြီးဇာဟီကသူ့လူခွင့်ရေးယုံအနေနဲ့လည်း မြန်မာနိုင်ငံထဲလွတ်လွတ်လပ်လပ်သွားရောက်စုံစမ်းခွင့်ကိုခွင့်ပြုပေးဖို့ပြင်းပြင်းထန်ထန်ထပ်တောင်းဆိုလိုက်ပါတယ်ခင်ဗျာ။
ကိုဝင်းမင်းတင်ပြသွားတာပါရှင်ကုတဆက်တဲ့ရခိုင်ပြည်နယ်ဘက်ကသတင်းကိုတင်ပြပါောင်းမယ်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရစွန့်ခွာထွက်ပြေးသူတွေကိုအထောက်ပံ့ပေးနိုင်ရတဲ့အတွက်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့အစိုးရကထုတ်ပြန်ထားပေမဲ့လို့အခုချိန်ထိဆက်သွယ်လာတာမရှိသေးကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အစည်းရှိသူကပြောပါရယ်တင်းဆောင်နေသူဦးကတော့တိကျတဲ့အမခန့်ချက်မရှိတာကြောင့်ကြောက်ရွံ့မီမလာရတာဖြစ်ကြောင်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလုံခြုံရေးစခန်း30လောက်ကို ARSA ခေါ်အကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့တဲ့နောက်ဒေသခံတိုင်းသားတွေဟာနေရက်စွန့်ခွာထွက်ပြေးခဲ့ရတယ်လို့မွတ်စလင်ကျေးရွာတွေကရွာသူရွာသားတွေလည်းတိမ်းရှောင်ထွက်ပြေးခဲ့ပါတယ်ပြီးခဲ့တဲ့အပတ်အတွင်းကတော့မွတ်စလင်ယက်မီယက်ဖတွေကမောင်းတော်ဒေသအာနာပိုင်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေမှာမပါဝင်တဲ့တိမ်းရှောင်မွတ်စလင်တွေနေရက်ပြောင်းနိုင်ရေးအတွက်စီစဉ်ဆောင်ရွက်ဖို့ဆက်သွယ်လာခဲ့ပါတယ်စတင်ပါလ၈ရက်နေ့မှာနေရက်စွန့်ခွာထွက်ပြေးသူတွေကိုအထောက်ပံ့ပေးနိုင်အောင်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့အတွက်အစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီလိုထုတ်ပြန်ပြီး၃ရက်ကြာမြင့်ချိန်အထိယာယီစုစည်းစခန်းတွေကိုဆက်သွယ်လာတာမရှိသေးကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှဦးတင်မောင်စွေကပြောပါတယ
်။လုံးဝလုံးနေတဲ့အဲ့နေရာတွေတော့မလာဘူးဖြစ်နေ။လက်တော့ကြေညာလိုက်ပြီးတော့လုံးလိုက်ပြီးမဲ့အဲ့တိုင်ရောက်မလာနိုင်ရောက်ဘူးနော်သူတို့ပါကျေးဇူးရှိနေတယ်မဟုတ်တော့ဘာကြောင့်လို့ရှိနေလဲလာနေနေကျနေတယ်အဲ့လိုမျိုးပေါ့နော်အခက်ကြီးရှိတယ်တော့ပြန်ပြီးတော့နောက်ဆုံးအချိန်တွေတော့ပြန်တော့ပြန်ရအောင်ပါပါပြောတာကျွန်တော်အစီအပြောင်းတော့လုပ်ပေးရတာပါဒါပေမဲ့ဒီရောက်မလာကြောက်ဖြစ်
အစိုးရရဲ့ထုတ်ပြန်ချက်မှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်မောင်းတော်မြောက်ပိုင်းမောင်းတော်အလယ်ပိုင်းနဲ့မောင်းတော်တောင်ပိုင်းဆိုပြီးနယ်မြေသုံးခုခွဲထားကြောင်းမြောက်ပိုင်းမှာရောက်ရှိနေတဲ့နေရက်စွန့်ခွာသူတွေအတွက်ဝေလာတောင်၊လှိုင်တီနဲ့တောင်ပြိုလက်ရာ၃နေရာအလယ်ပိုင်းမှာဓာကြီးစားနဲ့ကြောက်လီကား၂နေရာတောင်ပိုင်းမှာတင်ဘောကွင်းနဲ့တဝင်းချောင်း၂နေရာမှာယာယီစုစည်းစခန်းတွေဖွင့်လှစ်မှာဖြစ်ကြောင်းဖော်ပြပါတယ်ဒီစခန်းတွေဟာထောက်ပံ့ရေးပစ္စည်းတွေဝင်ငှားဖို့အတွက်အဓိကရည်ရွယ်ထားကြောင်းလည်းဦးတမောင်ဆွေကပြောပါတယ်
။သူတို့တဘောတော့ဟောလို့ဟိုပါအဲ့ဒီဒီစီဂျီစင်ပွိုင်းနေရာနေဥစားလေ။ဟိုရိကဝေဖို့ပါတယ်နော်အဲ့စခန်းနေရာနေအဲ့နေရာနေ
။ယာယီစုစည်းရာစခန်းတွေဖွင့်လှစ်ကြဟာနေရာအနှံ့ပြန့်ကျဲနေတဲ့နေရာစွန့်ခွာသူတွေကိုလူသားချင်းစာနာတဲ့အထောက်အကူတွေပေးဖို့ကျန်းမာရေးနဲ့လုံခြုံဘေးကင်းရေးအတွက်ဆောင်ရွက်ဖို့ဖြစ်ပြီးဒီထောက်ပံ့ကူညီတာတွေကိုချက်ချင်းကြီးလှုပ်ရှားမှု Red Cross Movement နဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းအစိုးရသတင်းထုတ်ပြန်ရေးကော်မတီကထုတ်ပြန်ပါတယ်။မောင်းတော်မျိုးနယ်ကနေရက်စွန့်ခွာနေသူအစ္စလမ်ဘာသာဝင်တဦးကတော့ဒီစခန်းတွေကိုတွားရောက်ဖို့အတွက်တိကျတဲ့အာမခံချက်မရှိတာကြောင့်စိုးရိမ်တာတွေရှိနေကြောင်းပြောပါတယ
်။လက်ခံတော့ပြောတာပဲဒါပေမဲ့အဲ့လိုမျိုးလာနေဆိုရင်လည်းပြန်ကြောင်းနေရတာပေါ့။ဘာမှတော့အသေးချာမရပြင်းတဲ့လူတွေမလာဘူးပေါ့။ကြောက်နေရတယ်သူတို့ကအဲ့ဒါကျွန်တော
်အစိုးရရဲ့စတင်ပါလ9ရက်နေ့ထုတ်ပြန်ချက်မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်နယ်ခြားမှတ်တိုင်26နဲ့35ကြားမှာတင်းရှောင်သူ3000လောက်ရှိကြောင်းဖော်ပြထားပါတယ်။ဩဂုတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ကြောင့်ဒေသခံတိုင်းသားနဲ့ဟိန္ဒူဘာသာဝင်26000လောက်နေရက်စွန့်ခွာထွက်ပြေးနေရကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားသလိုအစ္စလမ်ဘာသာဝင်3သိန်းနီးပါးလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်
ကိုမိုးစောတင်ပြသွားတာပါခုတော့ရန်ကုန်နဲ့နေပြည်တော်အပါအဝင်မြို့ကြီးတွေမှာလုံခြုံရေးတိုးမြင့်ထားတဲ့သတင်းပဲဆက်ရအောင်ပါရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်တာမျိုးနေပြည်တော်နဲ့ရန်ကုန်အပါအဝင်တခြားမြို့ကြီးတွေမှာလုံခြုံရေးကိုပိုးပြီးတော့တိုးမြင့်ဆောင်ရွက်နေကြပါတယ်မြို့ကြီးတွေရဲ့ဝင်းပေါက်ထွက်ပေါက်ကိတွေမှာအထူးစစ်ဆေးမှုတွေပြုလုပ်နေပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်မှာဩဂုတ်လ25ရက်ကစတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုပဋိပက္ခတွေကြောင့်နေပြည်တော်ရန်ကုန်အပါအဝင်အခြားမြို့ကြီးတွေမှာရဲတပ်ရင်းလုံခြုံရေးတိုးမြင့်ချထားပြီးအခုလိုချိန်ဟာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့အရင်ကထက်ရာခိုင်နှုန်းများတယ်လို့နေပြည်တော်ရဲတပ်ဖွဲ့မှဦးစော်ခင်အောင်ကအခုလိုပြောပါတယ
်။နေပိုင်းဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲ့လိုမြို့ဝင်ထွက်ကိတ်ဒီပေါ့နော်မြို့ဝင်ထွက်ကိတ်ဒီမှာလည်းကျွန်တော်တို့က24နာရီလုပ်တာလေစောင့်ကြည့်ပြီးတော့မှရှာဖွေတာတွေစစ်ဆေးတာတွေလုပ်နေပါတယ်။အလားတူပဲအဲ့ဒီမှာလည်းကျွန်တော်အင်အားတွေဖြည့်တင်တာပါလေအင်အားထပ်ပြီးတော့မှကျွန်တော်တို့ဘာနဲ့ထပ်ဖြည့်တာလဲဆိုလုံခြုံရေးတပ်ဖွဲ့ကွယ်ပေါ့နော်ဟိုရှင်းရှင်းပြောရင်တော့ရက်ကဖပေါ့ရက်ကပါခေါ်နော်ရဲတပ်ရင်းနေရဲတပ်ရင်းနေလုံခြုံအင်အားထပ်ဖြည့်ပြီးတော့မှမြို့ထဲမှာဟိုအဲ့ဝင်ပေါက်တစ်ပေါက်ဂိတ်တီကိုကျွန်တော်တို့ကညဟိုတညလုံးတက်ချောင်းမလဲချောင်းကျွန်တော်တို့ဆောင်ရွက်လေးရှိပါတယ်အခုလောလောဆယ်ကတော့ဗျာကျွန်တော်တို့စီမှာချင်းချောင်းမှုကတော့ဒီဘုံခွဲမဲတို့စသဖြင့် အကြမ်းဖက်မှုတွေလှုပ်လာနေတယ်။ဒါကြာခိုင်လို့ချက်ခင်ရတဲ့ဆိုင်ပုံများတယ်ပေါ့နော်။ပုံများတယ
်။ယခုရပိုင်းတွင်လူမှုကွန်ရက်စာမျက်နှာ၏ပေါ်မှာအကြမ်းဖက်မှုများပြုလုပ်မယ်ဆိုတဲ့သတင်းတွေပြန့်နှံ့လာဖြစ်ပြီးတွေ့တော့လှုံ့ဆော်တာဖြန့်ဝေသူတွေကိုဥပဒေနဲ့ညီရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုသတင်းအမှားတွေဖြန့်ဝေတာတွေသတိထားတဲ့ကြောင့်ရန်ကုန်တိုင်းဒေသကြီးလွတ်တော်မှကိုနေဖုန်းလက်ကပြောပါတယ်
။ Facebook ပေါ်မှာရောနောက်ဘူး SMS တွေနဲ့ရောအဲ့လိုမျိုးတွေဟိုအဲ့လိုမျိုးသတင်းတွေလိုက်ဖြန့်နေတာလို့ပြတာ။ဟိုလုံးဝမယုံနဲ့ဆိုတာမျိုးလည်းမဟုတ်ဘူးပေါ့နော်။သတိတော့ထားရမှာပေါ့။သတိထားမယ်ဆိုတာကိုရီးယားလည်းသတင်းနဲ့နေမယ်။နောက်ပြီးအစိုးရအနေနဲ့လည်းဒါဒီပေါ်မှာလုံးဝတုံ့ပြန်ပြီးတော့စောင့်နေနေရတယ်လည်းရှိတယ်။
ဒီနေ့စတိမစတိရဲ့နေ့မြို့ကြီးမှာအကြမ်းဖက်မှုပြုလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြကြောင်းစိုးရိမ်နေကြတယ်လို့လမ်းတွေမှာလည်းလူသွားလာနေနေရတွေ့ရပါတယ်။မန္တလေးမြို့ကြီးမှာတော့ညာဘက်နေမှာလုံခြုံရေးအတွက်တိုးပြီးလှုပ်ဆောင်လာတွေတွေ့ရတယ်လို့မန္တလေးမြို့ကန်တူဖြစ်တဲ့ကိုနိုင်လင်းအောင်ကခုလိုပြောပါတယ်
။မန္တလေးမှာတော့ထုံးတဲ့နိုင်ကောလာဟလရိုက်ခတ်တဲ့ဟာလေးတော့ရှိတာပေါ့
။ညာဘက်နေကတော့ဒေါ်လေးတော့အဲခါတိုင်းတည်းတော့ပို့စစ်လာကွာပေါ့ဆိုင်ကယ်ရီရှာတယ်အဲ့လိုမျိုးပေါ့နော်ဒါကတော့မြို့ထဲမှာပေါ့ဒါကသူကတော့လေတက်လန့်တဲ့သဘောမျိုးလေးပြီးတော့အဲ့လိုရှင်နှန်းနေနေပတ်တယ်ပေါ့
အကြမ်းဖက်သမားများအနေနဲ့ရခိုင်ပြည်နယ်ဗုဒ္ဓတော်မောင်တော်မှာဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေကိုနိုင်ငံပုံမှုအောင်ဆက်ရဖို့ကြိုးစားမှုတွေရှိနေတယ်လို့မြို့ကြီးမှာအကြမ်းဖက်ဖောက်ခွဲတိုက်ခိုက်မှုတွေလုပ်ဖို့ပြင်ဆင်ဆောင်ရွက်မှုတွေရှိနေတယ်လို့သတင်းရရှိသားကြောင့်အစိုးရကသတင်းထုတ်ပြန်ထားတယ်လို့ပောက်ကွဲစေတဲ့ပစ္စည်းစုဆောင်မှုတွေတွေ့ရှိပါကသက်ဆိုင်ရာကိုအကြောင်းကြားပေးဖို့လည်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါသေးတယ်
ကိုထက်အောင်ခံသတင်းပေးပို့သွားတာပါအခုတော့အမေရိကန်မှာဝင်တိုက်သွားတဲ့အာဗာဟာရီကိန်းမုန်တိုင်းနောက်ဆက်တွဲအခြေအနေကိုဆက်လက်တင်ပြလိုပါတယ်မနေ့ညကဟာရီကိန်းအာမာတိုက်ခတ်ခဲ့တဲ့ဖလော်ရီဒါပြည်နယ်ကတမ်ပါမြို့မှာယာယီခေါလုံးတဲ့စခန်းမှာနေခဲ့တဲ့သူတို့အခုအိမ်တွေကိုပြန်ရောက်နေကြပါပြီလေတိုက်နှုန်းမြင့်နေဆဲဖြစ်ပြီးတမ်ပါမြို့ထဲမှာလည်းအပြက်အစီတချို့ရှိတဲ့အကြောင်းမုန်တိုင်းကယ်ဆယ်ရေးစခန်းမှာတွားရောက်ခဲ့တဲ့တမ်ပါမြို့ကမြန်မာအမျိုးသမီးတဦးဖြစ်သူမှပုတ်ကပြောပါတယ်မုန်တိုင်းအခြေအနေနဲ့ပတ်သက်လို့ကိုသိန်းထက်ဦးကဆက်သွယ်မေးမြန်းတဲ့အခါမှပုတ်ကအခုလိုစာပြီးရှင်းပြပါတယ်
။ကယ်ဆယ်ရေးစခန်းရဲ့အမည်ကတော့ကျမတို့က South Florida Tampa မှာရှိတဲ့USF မှာရှိတဲ့ Piso Elementary School ဖြစ်ပါတယ
်။အခုဒီကယ်ဆယ်ရေးစခန်းပေါ့နော်ယာယီခိုလုံမို့ဒီမူလာတဲ့အကြောင်းမှာစုစုပေါင်းလူဘယ်နှယောက်လောက်ရှိပါလဲခင်ဗျ
။လူကတော့လူမျိုးပေါင်းစုံ1000ကျော်လောက်ရှိတယ်လို့ခန့်မှန်းပါတယ်။မနေ့တော့ကသမင်းစားတဲ့အချိန်မှာအရှူရှူနဲ့ထွက်လာကြပြီးတော့ဆိုင်ရာသမင်းစားလက်မှတ်လေးတွေနဲ့လာကြတယ်လူပေါင်း1000ကျော်လောက်ရှိတယ်လို့ခန့်မှန်းရပါတယ်ရှင
်။မြန်မာနိုင်ငံသားတွေရောမြန်မာလူမျိုးပေါ့လေမြန်မာတိုင်းရင်းသားဘယ်နှယောက်လောက်ပါမယ်လို့ခန့်မှန်းပါလဲခင်ဗျ။
မြန်မာကတော့ကျမတို့မိသားစုရဲ့နောက်ထပ်ကယားမိသားစုတူရဲ့ဗတ်တခြားမိသားစုတွေကတော့တခြားမျိုးတွေကိုထွက်ပြေးသွားလို့မရှိပါဘူးသူတို့ကတခြားမျိုးတွေကိုမုံတိုင်းဆောင်ညပါတယ်ရှင
်အခုနောက်ဆုံးအချိန်နေရာရောသူတို့ကမုံတိုင်းတဲ့ပတ်သက်လို့အခုအိမ်ကိုပြန်လို့ရပါလားသူတို့ဘာတွေညွှန်ကြားချက်တွေထုတ်ထားလဲခင်ဗ
ျသူတို့ကတော့လောလောဆယ်မှာတော့ဒီလေတိုက်နှုံးရှိတဲ့အကြောင်းမလို့မပြန်နဲ့ဦးလို့ပြောထားပါတယ်ကျမတို့ရဲ့ breakfast ကိုတော့မှကျမတို့ခန်းထဲကိုလာပို့ပေးတယ်ဒါပေမဲ့ကျမတို့မိသားစုကအချိန်နေစုံစမ်းပြီးတော့ပြန်ရင်လည်းပြန်လို့ရတယ်မိမိသဘောဆန္ဒနဲ့ကိုယ့်ဘာကိုလက်မှတ်ထိုးပြီးပြန်မှာဆိုလို့ကျမတို့အိမ်ကိုပြန်ခဲ့ပါပြီ
အခုတော့အိမ်ကိုပြန်ရောက်နေပြီ
ဟုတ်ကဲ
့အိမ်ကဟိုတံပါမှာပဲနော်တံပါမျိုးထဲမှာပဲ
ဟုတ်ကဲ့တံပါမျိုးမှာပါ
ဟုတ်ကဲ့ကျန်တဲ့အပျက်စီးတွေရောကိုညမနေ့ကတော့မုံတိုင်းတိုက်ထားတဲ့အပျက်စီးတွေရောမျိုးရင်းအခြေအနေရောကြီးပြစ်သလားခင်ဗျာမျိုးရင်းအခြေအနေဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့တံပါမျိုးအနေနဲ့တော့ကျမအခုနေခဲ့တဲ့ဒီ USF Elementary Piso Elementary School ကနေအိမ်ပြန်လာတဲ့လမ်းတစ်ဆောင်မှာဒီမနေ့ပေါ့နော်9နာရီဝန်းကျင်မှာတော့လမ်းမှာဓာတ်တိုင်တိုင်လဲကြနေတယ်ဖွန်လာဘဲနူးမှာပြီးတော့ဒီ traffic light ပြတဲ့ဒီတိုင်တိုင်ပေါ့လဲကြနေတာကိုတွေ့ပါတယ်တစ်ပင်နေရတော့အပိုင်းပိုင်းပြတဲ့အကြီးမဟုတ်ဖ ೇನೆ အသေးတွေလဲကြနေတာကိုတွေ့ပါတယ်တခြားတံပါတချို့နေရာတွေမှာတော့နည်းနည်းအပြက်စီးနည်းငယ်ရှိပြီးတော့ကျမတို့နားတဝိုက်ကျမအိမ်ဝင်တဲ့တဝိုက်ဒီ USF Florida တဝိုက်မှာတော့ကျမကြီးကြီးမားမားပြက်စီးမှုမတွေ့ခဲ့ပါဘူးရှင
်သူထပ်ပြီးတော့3ပေးချက်တွေရောဘာတွေထုတ်ပြန်ထားလဲခင်ဗျထပ်ပြီးတော့
ထပ်ပြီးတော့သတိပေးတာကတော့ကျမတို့ကဒီမနေ့ပိုင်းမှာလေးတိုင်လုံးအနှဲငယ်ရှိမယ်ဒီတံပါမျိုးပေါ့နော်ကျမနေတဲ့ပတ်ဝန်းကျင်တဝိုက်ကျမအခုသွားလာခဲ့တဲ့နေရာမှာတော့အကြီးအမားကြီးပြက်စီးမှုမတွေ့ခဲ့ဘူးမနေ့ညကတော့ကျမဒီမုန်တိုင်းတိုက်တာကိုရှတ်တာတွေကနေမြင်ရတယ်မြင်ရတဲ့အခါမှာတော့ကျမကမအိပ်သေးဘူးစောင့်ကြည့်နေတဲ့အခါမှာရှတ်တာတွေကမှန်လုံကန်းနေပြီးတော့မြင်ရတယ်အတန်တော့မကြောက်ဘူးသူတို့ကဒီအတန်တွေကိုလုံအောင်ပိတ်ထားတယ်ဒါပေမဲ့မှန်တကားနေပြီးတော့ဒီစစ်ပင်တွေရင်းထိုးနေတာတွေ့တာတော့လေပြင်းမုန်တိုင်းကတော့တော်တော်ကြီးကိုကျမတို့ပေါင်းရင်းကျမတို့မှာတော်တော်ကြီးကိုလေပြင်းမုန်လေးတိုက်နှုံးကအပြင်းသွားပါတယ်အဲ့ဒါကိုကျမတွေ့ရပါတယ်
မုံတိုင်းရှောင်းသူတူဖြစ်တဲ့မှာပုတ်ကိုကိုတိုင်းထိုင်ဦးကဆက်သွဲမေးမြန်းသွားတာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါမြောက်ကိုရီးယားလက်ရှိကောင်းဆောင်ကင်ဂျုံအွန်ဟာနျူကလ ியர் လက်နက်ဖြတ်သိမ်းဖို့ကိစ္စဆွေးနွေးဖို့စိတ်ဝင်စားပုံမရဘူးလို့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဟောင်းခရစ်စတိုဖာဟေးလ်ကပြောပါရယ်သူဟာမြောက်ကိုရီးယားရဲ့နျူကလ ியர் လက်နက်အစီအစဉ်ကိုရပ်တန့်ဖို့ရည်ရွယ်ပြီးအစောပိုင်းကပြုလုပ်တဲ့6နိုင်ငံဆွေးနွေးပွဲအတွင်းအမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီပြဿနာတွေကိုဖြေရှင်းဖို့အတွက်ပိုးပြီးတော့အကောင့်နဲ့တန်နမန်ရေးအဖွဲ့တခုလိုအပ်တယ်လို့သူက VOA ကိုပြောပါရယ်ဆလာတီစာဟုတ်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြထားပါရယ်ရှင
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဟာသူ့ဖခင်ထက်ရောက်အဖိုးထက်ပါဒုံးကျည်ပြစ်လို့မှုတွေကိုပိုးပြီးတော့လုပ်တဲ့သူဖြစ်ပါရယ်ကင်ဂျုံအွန်ဟာရန်လိုတဲ့ခေါင်းဆောင်တယောက်ဖြစ်ပုံရတယ်လို့လဲတောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သံမဟောင်းခရစ်စတိုဖာဟေးလ်က VOA ကို Skype ကနေတဆင့်ပြောပါရယ
် He does not take any responsibility for the fact that North KoreaIn September,
ရောက်ကိုရီးယားကသူ့ရဲ့နျူကလ ியர் စီစဉ်အားလုံးကိုဖျက်သိမ်းဖို့2005ခုနှစ်မှာသဘောတူခဲ့တဲ့အချက်ကိုသူကတာဝန်မယူပါဘူး
။လွန်ခဲ့တဲ့90လုံးလုံးမြောက်ကိုရီးယားကနျူကလ ியர் လက်နက်ထုတ်ဖို့လှုပ်တာကကာကွယ်ရေးအတွက်ပဲဖြစ်တယ်လို့ပြောနေတာဟာမိုက်မဲလွန်းတယ်လို့ပြောရမှာဖြစ်တယ်ဆိုပြီးတော့သူကပြောပါတယ
်And I think the nuclear weapons play a role.
သူရဲ့စိတ်ထဲမှာတိုက်လို့ခိုက်လို့တဲ့စစ်မှတ်လိုလားတဲ့စိတ်တွေရှိနေပါတယ်။ဒီကိစ္စမှာနျူကလ ியர் လက်နက်ကလည်းအခရာကြပါတယ်။သူတို့ဘာလို့ဖို့စ조사နေရလဲဆိုတော့ကိုရီးယားကျွန်းဆွယ်ကနေအမေရိကန်တွေထွက်သွားမယ့်အခြေအနေကိုဖန်တီးနိုင်ဖို့လုပ်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါမှတောင်ကိုရီးယားနဲ့ပူးပေါင်းဖို့ကိစ္စကိုသူတို့လိုချင်တဲ့အတိုင်းလုပ်နိုင်မယ်လို့ထင်နေတာပါ။
တရုတ်နဲ့ရုရှားတို့ကအကြံပြုသလိုမျိုးတောင်ကိုရီးယားနဲ့ပူးတွဲစီရေးလေ့ကျင့်ဖို့ကိစ္စကိုညှိနှိုင်းဖို့ကအမေရိကန်ဘက်ကဘယ်တော့မှလက်မခံခဲ့ဘူးလို့ခရစ်စတိုဖာဟေးလ်ကပြောပါရယ်။မြောက်ကိုရီးယားတန်တမာအနေနဲ့ဆွေးနွေးခဲ့စဉ်အတွင်းမှာမြောက်ကိုရီးယားအနေနဲ့တိုက်ခိုက်ခံရမှာကိုမစိုးရိမ်တင်ဘူးလို့သူရှင်းပြခဲ့ကြောင်းပြောပါရယ
်။ All the scenarios for all of those exercises start with the premise that North Korea has invaded.
ဒီလိုစီရေးလေ့ကျင့်မှုတွေစတင်ဖြစ်လာတဲ့အကြောင်းကတော့မြောက်ကိုရီးယားကတောင်ကိုရီးယားကိုကျူးကျော်ဝင်ရောက်တယ်ဆိုတဲ့အနာဂတ်ဖြစ်နိုင်ခြေရကြောင့်ဖြစ်ပြီးတောင်ကိုရီးယားကမြောက်ကိုရီးယားကိုကျူးကျော်တာကြောင့်မဟုတ်ပါဘူး။ဒါကြောင့်အဲ့ဒီစီရေးလေ့ကျင့်မှုတွေဟာခုခံကာကွယ်ဖို့ခံစစ်ဖြစ်တယ်ဆိုတာကိုရှင်းပြခဲ့ပါတယ်။မြောက်ကိုရီးယားကတောင်ကိုရီးယားကိုကျူးကျော်သိမ်းပိုက်တဲ့1950တုန်းကကျွန်တော်တို့မှအဲ့လိုစီရေးလေ့ကျင့်မှုတွေမရှိခဲ့တာကိုတော့ကျွန်တော်တို့အနေနဲ့ဝမ်းနည်းမိခဲ့တယ်လို့မြောက်ကိုရီးယားတွေကိုကျွန်တော်ပြောခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ဒုံးကျည်ကာကွယ်ရေးစနစ်ကိုနောက်ဆုံးမှအသုံးပြုတင်တယ်လို့သူကပြောပါတယ်
။ The North Koreans can get information about our trajectories and how our missiles work.
ကျွန်တော်တို့ရဲ့ဒုံးကျည်ကာကွယ်ရေးစနစ်ဘယ်လိုလှုပ်လှုပ်လဲဆိုတဲ့သတင်းချက်လက်ကိုမြောက်ကိုရီးယားဘက်ကရသွားနိုင်တဲ့အတွက်မြောက်ကိုရီးယားကတရက်ချင်းချောက်လာတော့မှကျွန်တော်တို့ရဲ့ဒုံးလက်နက်ကာကွယ်စနစ်ကိုတုံးသင့်တယ်လို့ထင်ပါတယ်
။အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားအစိုးရရဲ့နျူကလ ியர் စီစဉ်ကိုတန်တမာရေးနီလန်းတုံးပြီးရပ်တန့်ဖို့အတွက်တရုတ်နဲ့တခြားမြောက်ကိုရီးယားရဲ့အိန္ဒိယနိုင်ငံတွေနဲ့ပူးပေါင်းသင့်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့အမေရိကန်နဲ့တရုတ်သမ္မတရဲ့ဆွေးနွေးပွဲကိုတော့တရားပြင်ဆင်သင့်တယ်လို့ခရစ်စတိုဖာဟေးလ်ကပြောပါတယ်
။ And it would not be prepared if Trump arrived and sat down and they just started talking about North Korea.
တကယ်လို့သမ္မတထရန့်ရောက်လာပြီးတော့မြောက်ကိုရီးယားကိစ္စကိုစဆွေးနွေးမယ်ဆိုရင်တော့ဒါဟာတေချာပြင်ဆင်ပြီးဆွေးနွေးတာမဟုတ်နိုင်ပါဘူး။အရင်တုန်းကသမ္မတနစ်ဆန်တရုတ်နိုင်ငံမှာသွားပြီးမဆွေးနွေးခင်နိုင်ငံခြားရေးဝန်ကြီးဟောင်းဟင်နရီကက်ဆင်ဂျာသွားပြီးဆွေးနွေးခဲ့သလိုတန်ကိုယ်စားလှယ်အဖွဲ့တစ်ခုကိုကြိုပြီးဆေလွတ်တင်ပါတယ်
။အခုလောလောဆယ်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှာဒီလိုအရေးကြီးတဲ့ကိစ္စရက်တွေကိုတည်တည်ချာချာလုပ်နိုင်မယ့်အဖွဲ့တစ်ခုမှမရှိဘဲဒီလိုလုပ်နိုင်မယ့်အဖွဲ့တစ်ခုကိုအမြန်ဆုံးဖွဲ့ဖို့အရေးကြီးတယ်လို့လည်းMr. Christopher Hill ကပြောပါရခင်ဗျာ
ကိုရရန်တိုင်းတပြတော်တာပါ VOA မြန်မာပိုင်းကထုတ်လင်းချက်တွေကို Democratic မြန်မာအသံ DVB ကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစာလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ပါတယ် VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လင်းမှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါရရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသတ်သရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်စက်တင်ဘာလ17ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဘက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့သက်တမ်းရောင်းသတင်းလွှာအစီအစဉ်တွေအပြင်ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနားဆင်ကြရမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်အစီအစဉ်တစ်ခုမှာကြားဖို့ရှိတာကတော့
ဟိုတင်လာတဲ့ဟာကိုလုံးလုံးရင်အတုံးချတယ်ပြီးတော့အဲ့ဒီပုံမှာအခြေခံပြီးတော့စင်ပွားတင်ပြီပဲကုဝရန်သတင်းတွေလည်း like တီးပြတော်တွေလည်းလောက်တင်းကပညာနဲ့ပတ်သက်တဲ့သတင်းတချို့လည်းကျွန်တော်ပြည်တွင်းမှာတစ်ခါတည်း live တော့တင်ပေးပါလေ
Full Pride ပညာတင်ဆုရပြီးတော့ American နိုင်ငံ Kansas တက္ကသိုလ်မှာသတင်းမီဒီယာဆိုင်ရာပါရဂူပွက်တက်နေတဲ့ Morgan Magazine Editor ချုပ်ဦးညာလင်းကလည်းသူ့ယုံကြည်ရာကိုနောက်ပိုင်းမှာပြောပြဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါမယ်ရှခိုင်ပြည်နယ်စစ်တွေမြို့မှာအိန္ဒိယနိုင်ငံကအကုန်အကျခံတိစောက်ခဲ့တဲ့ကလဒန်ဘတ်စုံဖွံ့ဖြိုးရေးစီမံကိန်းအပေါ်ဒေသခံတွေဘက်ကအပြင်းအထန်ကန့်ကွက်တာမျိုးမရှိပေမဲ့လည်းဒေသဖွံ့ဖြိုးရေးကိုဘလောက်ထိအထောက်အကူဖြစ်မလဲဆိုတဲ့အပေါ်မှာတော့မေခွန်းထုတ်နေကြဆဲဖြစ်ပါတယ်။ဒါအပြင်စီမံကိန်းအတွက်လုပ်ငန်းတွေမှာလည်းဒေသခံတွေကိုအသုံးပြုရတဲ့အတွက်စီမံကိန်းကာလမှာကိုကဒေသခံတွေအတွက်အလုတ်ကိုင်းဖန်တီးပေးနိုင်စွာအားနည်းခဲ့တယ်လို့ထောက်ပြန်ဝေဖန်ကြပါတယ်။ကလဒန်စီမံကိန်းပေါ်ဒေသခံတွေရဲ့အမြင့်တဘောရာတွေကိုစစ်တွေမျိုးကတက်ကြွအလုပ်ရှာသူကိုစိုးစောထုံးကိုဆက်သွဲမင်းမြန်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုစိုးဝင်းလိုင်ကတင်ပြပေးထားပါရရှင
်ကလဒန်စီမံကိန်းကတော်တော်လေးခီးရောက်နေပြီပေါ့နော်အခုစနေပြီမလားအိန္ဒိယလည်းဟိုတော့တော်ပြီးခဲ့တဲ့နှစ်လသုံးလလောက်ကသူတင်မောတွေပါတွေလူပြီးတော့စပြီးပြေဆွဲတာတွေပါလုပ်နေပြီးကြားတယ်လေဆိုတော့တော်တော်လေး functioning ဖြစ်နေပြီဆိုတော့အဆင့်ရောက်လာပြီဆိုတော့အခုကလဒန်စီမံကိန်းလက်ရှိအခြေအနေပေါ့အဲ့ဒါဘယ်လိုရှိလဲဆိုတော့ပြင်ပြောပါအောင်ဘယ်လောက်တိခီးရောက်နေပြီ
ဟုတ်ကဲ့ကလဒန်စီမံကိန်းနဲ့ပတ်သက်ပြီးတော့ကြာတော့ဒီသခင်နေဘက်ကစုစုဝေါ်ကင်ကွတ်တာမရှိဘူးပေါ့နော်အဲဘာလို့လဲဆိုတော့ဒီဘာအဲ့ဒါကလေးပဲနောက်ခက်အကြောင်းအနေနဲ့ပါရှိတယ်ပေါ့အဲ့ဒါပါလေဆိုတော့အဲခိုင်းဒီမှာဒီပင်းလင်းဦးသိမ်းဖို့နေစကဲနိုင်လေစကဲကောင်းကောင်းမရှိတာကကြာလာပြီပေါ့အဲလောလောဆယ်ပါတော့ဒီရေကိုဖက်ကဝင်လာတဲ့ဒီသိမ်းဖို့နေစကဲနဲ့စကဲလေးပဲရှိတယ်အဲ့ဒါလည်းပဲကြာတော့ဟောင်းနေလာပြီအဲ့တော့ဒီစကဲကြီးကဟိုပူပြီးတော့မှကြီးမာတယ်နောက်ပြီးတော့မှသိမ်းဖို့ကြီးနေပူပြီးတော့စကဲနိုင်နေတာရှိတယ်အဲဒီအိန္ဒိယသိမ်းဖို့နေအပြင်ကိုပေါ့နော်ဟိုတချင်ချင်းမများအဲတခြားသောနိုင်ငံသိမ်းဖို့ကြီးတွေများစကဲနဲ့လို့ရှိရင်ခိုင်းတာအတွက်အထောက်ပြုမယ်အရှိမပေါ်လေအဲ့လိုမျိုးလင်းချက်တေးသေးလေးတော့ရှိနေတဲ့ခါကျတော့စိုးစိုးဝေါ်ကြီးကိန်းဝတ်တာတော့မရှိကြဘူးဒါပေမဲ့ဟိုဘာတွေမျိုးတော့ရှိခဲ့လေဆိုတော့ဒီစကဲနေရကဆင်းရုံနဲ့အရင်နင်းကလွန်းနေနောက်ပြီးတော့မှဒီစကဲကဒီနေရနဲ့ဆက်လို့ရှိရင်စကဲဘူးရဲ့ကွက်တစ်ခုမှတော်ပြီးတော့ဖြစ်တင်နေပေါ့လေဒါဆိုလို့ရှိရင်ပို့ပြီးတော့မှအဲ့ဒီတခြားနေရမှာလည်းပဲပိုစီကပြီးတော့မှမျိုးကြေးရပိုရှိတဲ့တဖို့မျိုးဖြစ်တော့ပြီးတော့ပို့ပြီးတော့ထောက်ပြမယ်ဆိုပြီးတော့မှထပ်ပြရတဲ့အများကြီးရှိပါတယ
်အဲ့တော့ဟိုပေါ့အခုဒီကလဒန်စီမံကိန်းရှိတဲ့ဟိုအကောင့်ထဲပေါ်တဲ့နေရာ location ပေါ့နော်အဲ့နေရာအပေါ်မှာဒီဒေတာကနေကြားထဲမှာတိတ်ပြီးတော့ဟိုသဘောမကျလာဘူးပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ကလဒန်စီမံကိန်းကိုဟိုဦးစီဦးရဲ့ဒီအကောင့်ထဲပေါ်တဲ့ဒီအိန္ဒိယနိုင်ငံအပေါ်မှာဟောဒီဒေတာကနေရဲ့အမြင်ကဘယ်လိုရှိလဲဒီအိန္ဒိယအစိုးရရဲ့ဒီရင်းနှီးမြှုပ်နှံမှုသူရဲ့လှုပ်ဆောင်မှုတွေအပေါ်မှာ
ဒီဟာကသူတို့ဒီဆောင်ရွက်မဲ့ဒီတုံ့စေကာလသူတို့တာဝန်ယူဆောင်ရွက်မဲ့ဘာလို့သူတို့ဒီတာဝန်ဆောင်ရွက်ပြီးတော့မှသူတို့အဆုံပြုမဲ့ဒီတုံ့စေကာလမှာတော့ဒါပြတော့ပြည့်စရာမလိုဘူးအဲသူတို့နိုင်ငံရဲ့အချုပ်စည်းဘောအတွက်ကိုပဲယူပြီးတော့လုပ်တာဒေသခံတွေဒီနိုင်ငံအတွက်နောက်ပြီးတော့မဟုတ်ဒီပဲဒေသခံတွေအတွက်ကိုဟိုဘာမှဟိုတကယ်ကိုမြင်တာထင်တာချုပ်စည်းမြေကစားမျိုးဟိုပါလိမင်မဟုတ်ဘူးဆိုတာတော့တော်တော်ပေါက်ကြပါတယ်အဲဒါမှလည်းပဲတစ်ခါလေးပဲ အော်အနေငယ်များတော့မြန်မာရှိတဲ့အခြေအနေအဲ့ဒါပါလေဆိုတော့ဒီကလေးတွေစီမံကိန်းကနေတဆင်းဒီအိန္ဒိယနိုင်ငံမြောက်ပိုင်းကိုဟိုဒီကွန်ပျူတာတွေပေါ်တဲ့အခါမှာအဲဟိုဒီအိန္ဒိယနိုင်ငံကောကတာကနေပြီးတော့မှဟိုကုန်းတွေလေးပဲပါမယ်တချို့ကုန်းတွေကြတော့ဒီဒေတာတွေကလေးပဲချက်ကုန်းတွေကိုပူပူလို့ရမယ်ပြီးတော့ဒေတာတွေမှာတချို့တော့ဒီလုံငယ်တွေလေးပဲအဲစီပီမှုနေရရှိနိုင်တယ်ဆိုတဲ့ဟာမျိုး
တွေ့ကြတယ်ဒါမဲ့ဒါကအနည်းပါပဲအဓိကတော့အိန္ဒိယကတော့ဒါအိန္ဒိယရဲ့စီမံအိန္ဒိယနိုင်ငံရဲ့အကျိုးကျေးဇူးတော်ကိုပဲအဓိကယူရင်းမယ်ဆိုပြီးတော့မှဟိုဆုံးသတ်ကြပါတယ်အဲ့ဒါနဲ့တပြိုင်နက်တည်းပါပဲဒီပြည်နယ်ကြီးစုမွေးဆိုတဲ့ကိစ္စမျိုးအပိုင်းမှာလည်းပဲဒါကအထောက်အပံ့ပြုတော့မယ်ဆိုတဲ့ဟာလေးတွေ့ကြပါတယ်သူကဒါဒီမှာငွေကြောင်ပြောလို့ရှိရင်အများအားဒီရခိုင်ပြည်န
ကျွန်တော်တို့ကအစိုးရကတော့ဒေတာထွက်ကုန်နေတဘောကကုန်ကြမ်းကြီးပဲတဘောကစပါးဆိုလဲစပါးဆိုဆန်ဆိုလဲဆန်ပဲဆိုလဲပဲကုန်ကြမ်းကြီးပဲရောင်းချနေတာတဲ့ဒီဟိုဘောဗယ်လျူအက်ဒက်ပေါ့နော်စောစောညီလေးတို့လာဒီမှာလာတော့လေ့လာသွားသလိုကုန်ပစ္စည်းတွေတန်ဖိုးပို့ပြီးမြင့်အောင်ကိုကုန်ပစ္စည်းတွေပို့ပြီးအယောင်တွက်အောင်ဟိုဟိုဘောလုံနိုင်မှုအတွက်ပြည်နယ်အစိုးရပဲဖြစ်ဖြစ်ဘဟုအစိုးရ နဲ့ရေးရှိမှာ
အဲကျွန်တော်တို့ကဒီဟိုဟိုစကွင်းကြီးတာပေါ့လေဟိုတကယ်လို့များဒီစကင်ကြီးဟာအဲကျွန်တော်တို့ဒီကုန်ပေးရေးကျွန်တော်တို့ပြည်နေရေးကုန်ပေးရေးကဏ္ဍမှာအထောက်အပံ့ပြုပြီးတော့မှအစိုးရကပြောတဲ့ကျွန်တော်တို့ဒါထုတ်ကုန်တွေကိုပြည်ရတဲ့လုပ်ပြီးတော့မှပို့နိုင်မလားပေါ့ဒါပေမဲ့ဟိုတကယ်လို့တွေ့ဖြစ်ခဲ့တဲ့ပုံစံတွေကိုဆန်းသပ်ကြည့်မယ်ဆိုလို့ရှိရင်ဥမာဒီတလောတော့ကဖြစ်ခဲ့တဲ့ဒီမြန်မာနိုင်ငံကပုံမဲဝင်နေကြဒီပေးတွေပေါ့နော်ကလေးပေါ့ပေးမျိုးစုံပေါ့ဒီပေးမျိုးစုံတွေကိုအိန္ဒိယနေပြီးတော့မှဒီကိုတာတွေရှော့အဝေးကိုတာတွေရှော့လိုက်တာပေါ့ဒါပေမဲ့ဒီဖြစ်တဲ့ခါကျတော့ဟိုဒါဘာလို့ပြောလဲဆိုလို့ရှိရင်ဒီပုံမဲနိုင်ငံနေနေရှိနေတဲ့ပုံမဲကုန်တွေမုန်းကိုတောင်မှအိန္ဒိယကသူရဲ့အကျိုးစီးပွားအတွက်ဆိုလို့ရှိရင်ဒါအဲ့ဒါဘာမှမကြည့်ဘဲနဲ့ပေါ့နော်ဒီသူတို့အဲ့လိုမျိုးလုပ်တာတွေရှိသေးဆိုတဲ့ခါကျတော့ဒီသက်စင်ဒီကိုဒီသက်စုံမင်းကုန်တွေကိုကျွန်တော်ခိုင်တာကပို့ဆောင်ဖို့ဆိုတာကဒါဒီပြည်နယ်အစိုးရရဲ့အရင်စူးစမ်းအထောက်အမှုတွေဟိုလွယ်တယ်နောက်ပြီးတော့မှဒါတွေကဘာအထူးကိုလွယ်တယ်ဆိုတော့ဒီနိုင်ငံရှုခရစ်စာချုပ်ပေါ့လေအဲ့စာချုပ်မှကူကတတိယပါနေဖို့လိုတယ်ဒါပေမဲ့တစ်ခါကလည်းပဲဟိုဒီပြကဒီစီးပွားရေးလုပ်ငန်းရှင်တွေကဘာကိုမြင်ချတလဲဆိုတော့အဲ့လိုမျိုးတဖုံးမင်းကုံတွေတော့မဟုတ်ဘူးဒါပေမဲ့ဒေသကုံသူတို့နိုင်ငံဖက်ကလိုနေတဲ့ဒေသကုံတချို့ကိုတော့ဈေးကောင်းတွေရောင်းလို့ရသည်မေဆိုတဲ့ပြီးတော့ကျွန်တော်ကြားရခင်ဗျအ
ဲ့အခုလက်ရှိအနေအချိန်အထိကတော့ဒါဒေသကနေကြားထဲမှာသိကျင်းတဲ့အားအမှုမရှိသေးဘူးကိုယ့်ဘက်ကလည်းဘာမှ value add တဲ့ကုန်ပစ္စည်းတွေမထုတ်နိုင်သေးဘူးဆိုတဲ့အနေအထားရှိနေတော့အဲ့လိုမျိုးဖြစ်လာအောင်အစိုးရပြည်နယ်အစိုးရတည်းရတက်ဆိုင်နေတော့ဒီပြည်နယ်အစိုးရအနေနဲ့ရောဘာတွေလုတ်ပေးနေပြီလဲပြည်နယ်အစိုးရလုတ်ဆောင်မှုအပေါ်မှာရောအားရကျင်းမှုရှိသလားလုတ်ပေးတယ်ဆိုရင်ပေါ့နော
်အဲမရှိဘူးမရှိဘူးလုံးဝမရှိဘူးအခုကကျွန်တော်တို့ပြည်နယ်အစိုးရကဒီကင်တာမဟုတ်ဘူးပေါ့နော်ကင်တာတော်များများမှာအနိုင်ရှိတယ်ရှိနေတာပေါ့ရှိနေတယ်နောက်တစ်ခုကအစိုးရပြောတယ်ကျွန်တော်တို့ပြည်ပကိုဒီကုန်ချောတင်ဖို့ဖို့ဆိုတာကကျွန်တော်တို့ဒီ infrastructure ပေါ့နော်ဒီအခြေခံစောက်ပြင်ဆင်မှုတွေအများကြီးလိုရတယ်ပေါ့နောက်ပြီးတော့မှဒီအရင်ဒီတက်ခင်တွေရဲ့ဒီအရင်နီးဟိုရနိုင်တဲ့ resource တွေအများကြီးစုစားဖို့လိုတယ်ပေါ့ဥပမာဆိုလို့ရှိရင် AI တိုက်မှာဆိုလို့ရှိရင်တခြားဒီသူတွေတာထွက်တဲ့စားလုံးငယ်တွေနောက်ပြီးတော့မှဒီငှားပွင့်ငယ်တွေကိုတခြားနိုင်ငံတွေကဒီလုံငယ်ရှင်တွေနဲ့အဲဒီ company တွေနဲ့ဆက်စပ်ပြီးတော့ပုံပြီးတော့လိုလိုရဖို့အတွက်ကိုပြည်နယ်အစိုးရတက်တက်ကျွဆောင်နေတယ်ပေါ့ဒါကျွန်တော်သိနေရတာပဲအဲအခုထိကျွန်တော်တို့ရခိုင်ပြည်အစိုးရကအဲ့လိုမျိုးကိစ္စတစ်ခုခုဝေးတော့မှမလုပ်ခဲ့သေးဘူးလုပ်ဖို့ပုံစံမျိုးလေးကျွန်တော်မချမိဘူး
ကြောက်ခဲ့ရတာကတော့ကုဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်။ဒီအစီအစဉ်ကိုအပတ်စဉ်တင်းလာနဲ့ညပိုင်းအစီအစဉ်နဲ့အင်္ဂါနဲ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။အခုတော့မနက်ဖြန်အင်္ဂါနဲ့ည9:00နာရီတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
တော်ရှိမြတ်ပြရခိုင်ပြည်ပခါတကြောပြန်ဖြစ်လာတဲ့တူပဲမြန်မာနိုင်ငံထဲမှာဘာသာရေးအရာလူမျိုးရေးအရာအမုန်းပွားပြောဆိုရေးသားမှုတွေလှုံ့ဆော်မှုတွေတော်လေးတွေ့လာပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီအသင်ကူးပြောင်းရေးနဲ့အတူပဲဘာသာရေးအထူးကြုံနဲ့လူမျိုးရေးအကဲဆတ်မှုတွေကြုံလာရတာပါ ဒီချင်းတွေဟာဘာကြောင့်လဲဘာသာရေးလူမျိုးရေးပြည်ပခါတွေကိုဘယ်လိုကြော်လွှားကြမလဲလာမယ့်အင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြတ်လူသူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုးပြီးတော့ပို့ထားမယ်ဆိုရင်တဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းမြတ်လူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994လေးဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်ကြပါလိမ့်ခင်ဗျာ။
VOA American အသံရဲ့တရိုက်လေးလိုက်အစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာနှစ်ကြိမ်စီထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့ည9:00နာရီတရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ။အလုတ်ခွင်ထဲမှာလှုပ်သားအင်အားအစား၊စက်ကရီယာတွေ၊စက်ရုပ်တွေနဲ့ပိုးပြီးတော့အစားထိုးနေရယူလာချိန်မှာ San Francisco မြို့ကတာဝန်ရှိသူတယောက်ကစက်ရုပ်တွေစီကနေဝင်ငွေခွန်ကောက်ခံမှုစူးစမ်းနေပါတယ်။ဒါကိုနီးပညာကုမ္ပဏီတွေဘက်ကဘလို့တုံ့ပြန်ကြသလဲဆိုတာကိုမဆူမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရရှင
်။ American ကနီးပညာမျိုးတော်လိုတော်ပြောနိုင်တဲ့ San Francisco မှာတော့လူအစားထိုးသုံးတဲ့စက်ကရီယာတွေဆက်ရုပ်တွေကိုဝင်ငွေခွန်ကောက်တဲ့မတဲ့ဆိုတဲ့ကိစ္စကဆွေးနွေးညှင်းခုန်စရာဖြစ်နေတဲ့ကိုသားညွန်ဦးရေ
မြို့တောင်ရှိသူတယောက်ဖြစ်တဲ့ James Kim ကစီးပွားရေးလုပ်ငန်းတွေမှာအရင်လူတွေလုပ်တဲ့အလုပ်ကိုစက်ရုပ်တွေ secretary တွေနဲ့အစားထိုးလို့ရှိရင်အဲ့ဒီလုပ်ငန်းပိုင်ရှင်တွေအနေနဲ့ robot tax စက်ရုပ်အခွန်ပေးတယ်ဆိုပြီးတော့တွန်းတွန်းတိုက်တိုက်လုပ်နေတာကိုမဆီမမောက
ပြောရမယ်ဆိုရင်စက်ရုံလုပ်ငန်းတွေကနေအိမ်အလုပ်တွေအထိကိုစက်ရုပ်တွေကတဖြည်းဖြည်းနေရာယူလာကြပြီမဟုတ်လားရှင်။အလိုလျောက်ဖုံးဆုပ်ပေးတဲ့စက်ရုပ်ရေစာတဲ့အချိန်မှာကို့အနားကိုအလိုလိုရောက်လာမဲ့ရေခဲတက်တာဟင်းချက်ပေးနိုင်တဲ့စက်ရုပ်စားဖို့သမားမလိုပဲအိမ်ရှိအထိကိုအမှားပစ္စည်းတွေကိုအရောက်ပို့ပေးတဲ့စက်ရုပ်ကိုယ်တိုင်မောင်းစရာမလိုတဲ့မော်တော်ကားပြောရင်ကုန်တော့မကုန်နိုင်တော့ဘူး။အလိုအလျောက်လုပ်ပေးနိုင်တဲ့စက်ပစ္စည်းတွေကိုတစ်နှစ်တစ်မျိုးအသစ်အဆန်းတွေတွေ့နေရတာကိုကမ္ဘာထိပ်တန်းနည်းပညာကုမ္ပဏီကြီးတွေရှိတဲ့ San Francisco မှာဆိုပိုတော့ရှေ့ပြေးသေးတယ်
။အဲ့ဒီလိုစေုပ်တွေပို့ပြီးတော့အားကိုးလာကြရင်လူတွေအလုပ်ပြုတ်ကုန်မယ်။အဲ့ဒါကြောင့်လုံသားအင်အားအစားစေုပ်တွေအစားထိုးတုံးတဲ့လုပ်ငန်းတွေကိုစေုပ်တွေအတွက်ဝင်ဝေခွန်ကောက်တာပါလို့ James Kim ကတိုက်တွန်းနေတာပေါ့ဗျ
။ It's not immigration, it's not the offshoring of jobs. Automation and robots is absolutely
နိုင်ငံခြားကနေလူတွေလာပြီးအလုပ်လုပ်တာမဟုတ်ဘူး။လုပ်ငန်းတွေကိုပြည်ပနိုင်ငံတွေစီရွှေ့သွားတာမျိုးမဟုတ်ပါဘူး။နောက်ဆိုရင်အလုပ်နေရာတွေမှာအကြီးမားဆုံးနံပါတ်၁ချိန်ချမှုကြီးကလူအစားထိုးစက်ကရီယာတွေဆက်ရုပ်တွေဖြစ်လာပါလိမ့်မယ
်။ဆက်ရုပ်တွေစီကရမယ့်ဝင်ငွေခွန်တွေကိုအလုပ်ပြုတ်သွားသူတွေအတွက်ပြန်ပြီးတော့အသုံးချရမယ်လို့ဆိုပြီးတော့အခွန်ကောက်ဖို့ကိစ္စကိုသူကရှည်လန်းတင်လုပ်နေတာလို့ဆိုပါတယ
်။ So that we can help invest back in human capital and help people retool for other jobs.
ဒီခွန်ငွေတွေကိုအတွေ့အကြုံအသိပညာဖြန့်ဝေတဲ့နေရာမှာပြန်ရင်းနှီးပြီးအလုပ်ပြုတ်သွားတဲ့သူတွေတခြားအလုပ်တွေပြန်ရှာလို့ရအောင်ကူညီနိုင်ပါတယ်။လူတွေနေရာမှာအစားထိုးလာမဲ့ဆက်ရုပ်တွေကိုလူတွေနဲ့ဒန်းတူဝင်ငွေခွန်ကောက်တဲ့နယ်ဆိုတာကို Microsoft ကုမ္ပဏီကြီးကိုပူးတွဲပြီးတည်ထောင်ခဲ့တဲ့ Bill Gates က2008ခုနှစ်နှစ်ဆန်းပိုင်းတုန်းကပြောမှုတွေကိုသားညုံရဲ့အဓိကကဒီလုံသားအင်အားနေရာတွေမှာဆက်တွေကြဲကြဲပြက်ပြက်အစားထိုးသုံးနိုင်ဖို့စ조사နေကြတာနှေးသွားအောင်နဲ့သက်ကြီးရွယ်အိုတွေကိုစောင့်ရှောက်တဲ့အလုပ်မျိုးတို့နောက်ကျောင်းတွေမှာကလေးငယ်တွေအတွက်လုပ်တဲ့အလုပ်တွေမှာပို့ပြီးတော့မှငွေကြေးသုံးဆွဲတဲ့လို့ Bill Gates ကဒီ Quartz ဆိုတဲ့ online သတင်း website နဲ့မေးမြန်းကမှပြောခဲ့တာရှင်။အဲ့လိုမျိုးသူကပြောလိုက်လို့ Microsoft company ကတော့ဖြင့် computer ဉာဏ်ရည်ဇွမ်း artificial intelligence နည်းပညာပိုင်းမှာရှေ့ပြေးနေတယ်လို့ဆိုပြီးတော့တချို့ကတော့ထောက်ပြခဲ့ကြသေးတယ်
။ဥရောပမှာလည်းစေုပ်တွေကိုအခွန်ကောက်ဖို့ကြိုးစားခဲ့ကြသေးတယ်မဟုတ်လားမဆွေမမွေရဲ့။အလုပ်ပြုတ်ကုန်တဲ့အလုပ်သမားတွေကိုကြွညင်တင်တန်းတွေပေးနိုင်ဖို့စေုပ်ပိုင်ရှင်တွေကိုအခွန်ကောက်မယ်ဆိုပြီးတော့ EU လွှတ်တော်မှာအဆိုပြုခဲ့ပြီးဒီနှစ်စမ်းလုံးကမဲခွဲခဲ့ကြတာကက်ကွက်သူများလို့ဒီဥပဒေအတိမပြုတ်နိုင်ခဲ့ဘူးလေ
အခုလဲ San Francisco မြို့တာဝန်ရှိသူတယောက်ကဒီဆက်ရုပ်ဝင်ငွေခွန်ကောက်နိုင်ဖို့စ조사နေပေမဲ့ Silicon Valley ကဆက်ရုပ်နည်းပညာအခြေခံတဲ့လုပ်ငန်းရှင်တွေကတော့ဆက်ရုပ်တွေကိုဝင်ငွေခွန်ကောက်ပဲ့ကိစ္စကိုအတော်ကိုကန့်ကွက်ကြတယ်။အခုဒီ California ပြည်နယ်တွေက Shopping Mall တချို့မှာလုံခြုံရေးတာဝန်ယူနေတဲ့လုံခြုံရေးဆက်ရုပ်တွေ၊ Hotel လုပ်ငန်းဝန်ဆောင်မှုဆက်ရုပ်တွေကိုတီထွင်ထားတဲ့ Nightscope ဆိုတဲ့ company ရဲ့ CEO William Santana Lee ကဆိုရင်ဆက်ရုပ်တွေစီကအခွန်ကောက်မယ်ဆိုတာရည်စရာကောင်းတယ်လို့ဆိုတယ်
။ Progress will continue. Our plan is going to go from 7 billion people to 9 billion people.
တိုးတက်မှုတွေကဆက်ရှိနေမှာပါ။ကမ္ဘာကြီးမှာလူသန်း 9,000 ကနေ 9,000 အထိတိုးလာရင်တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးလုပ်ငန်းတွေအတွက်လုံလောက်တဲ့လူဝင်အားရှိမှာမဟုတ်ပါဘူး။အစိုးရအနေနဲ့ကပြည်သူတွေကိုကာကွယ်ဖို့ကပထမပါ။အခုလိုအခွန်ကောက်မယ်လို့ပြောနေတာအတိအပယ်မရှိပါဘူး။
အလောက်ခွင်တွေမှာဆက်ရုပ်တွေကလူတွေအစားဝင်လောက်ပေးနေလို့အလောက်မှာညင်းဝေးစရာမဖြစ်တော့ဘူးလူတွေအနေနဲ့ဒီတခြားအကျိုးရှိတဲ့အလောက်တွေကိုပို့ပြီးတော့အားဆိုင်ထုတ်လုပ်နိုင်တယ်လို့ဆက်ရုပ်ကုမ္ပဏီတွေကတော့ပြောကြတယ်။နောက်လူတွေရဲ့အလောက်ကိုဆက်ရုပ်တွေကလူယူမယ်ဆိုတဲ့အတွေးခေါ်ကလည်းမှားနေတယ်လို့သူတို့ကဆိုရဲရှင့်။ဆက်ရုပ်တွေကလူတွေရဲ့အလောက်နေရာကိုယူတာမဟုတ်ပါဘူးတဲ့။လောက်ရမယ့်အလောက်တွေကိုပဲအစားထိုးလုပ်ပေးမှသာဖြစ်တယ်လို့ညင်းချက်ထုတ်ကြတယ်
။အလောက်ခွင်တွေမှာလူတွေစားဆက်ရုပ်တွေအစားထိုးနေရာယူလာမလား။ဘယ်တော့အဲ့ဒီအခြေအနေရောက်မှလဲဆိုတာကတော့ရှေ့လျှောက်ခြေတေကိုညင်းစရာကိစ္စတွေဖြစ်နေမှသိကြတယ်ဗျ။OECD အဖွဲ့ကြီးရဲ့ကမန်ဒါချက်အရဆိုရင်တော့အမေရိကမှာအလုတ်ခွင့်900ခန့်နှုန်းအလုတ်နေရာ73တန်းလောက်ကိုဆက်တွေကအစားထိုးနေရယူလာနိုင်တယ်တဲ့။တချို့စီးပွားရေးပညာရှင်တွေကတော့ဆေးရုပ်တွေအစားထိုးတဲ့တက်ရောက်မှုကအဲ့လောက်ကြီးထိခိုက်ပါမဟုတ်ဘူးလို့လည်းပြောကြတယ်မဆီမမော
။ဘယ်အတိုင်းအတာထိဖြစ်လာမှာလဲဆိုတာအတိအကျပြောဖို့ခက်နေသေးပေမဲ့မြောက်အမေရိကမှာလူသိများတဲ့ International Brotherhood of Teamsters အလုတ်သမားတမကကတော့တမကတွေအနေနဲ့ဒီဆက်ရုပ်ကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်သင့်တယ်လို့ထင်တယ်။တမကဥက္ကဋ္ဌ Rome LOE ပြောတာကဒီလိုပ
ါ I think we have to partner with these companies and work with them on how this
company တွေနဲ့ကျွန်တော်တို့ပူးပေါင်းပြီးဘယ်လိုလုပ်သင့်တယ်လဲလုပ်သားတွေဘာဖြစ်သွားမှာလဲဆိုတာအတူတွဲအဖြေရှာရမယ်ထင်ပါတယ
်အခုခေတ်နည်းပညာတိုးတက်မှုအရှင်ကကြိုတင်တွက်ဖို့မမိနိုင်အောင်ကိုတိုးတက်နေတော့နောက်ထပ်ဘယ်လိုဆက်ရုပ်မျိုးပေါ်လာအောင်မလဲဆိုတာမပြောနိုင်သေးဘူးအခုတော့မှဒီအရင်ကထင်မှတ်ထားတဲ့ဆက်ရုပ်မျိုးတွေကရှိနေပြီဆက်ရုပ်တွေမှာဆက်ရုပ်တွေသုံးပြီးတော့ခွဲစိတ်ကုသနေကြပါပြီတကယ်လို့ဒီ San Francisco မြို့တာဝန်ရှိသူ Jane Kim တိုက်တွန်းနေသလိုဆက်ရုပ်တွေကိုဝင်ငွေကွန်ကောက်မဲ့ကိစ္စကတကယ်ဖြစ်ဖို့အလန့်ဝေးပါသေးတယ်လို့ထင်နိုင်ကြတဲ့တစ်ချိန်တည်းမှာပဲလွန်ခဲ့တဲ့တစ်နှစ်နှစ်နှစ်အထိကိုဟင်းချက်ပေးနိုင်တဲ့ဆက်ရုပ်မျိုးပေါ်လာမယ်ဆိုတာတွေးတော့မတွေးမိခဲ့ကြဘူးလို့ AP သတင်းဆောင်မတစ်ခုမှထောက်ပြထားပါတယ်ရှင
်မဆူမြတ်မစီစဉ်တင်ဆက်ခဲ့တဲ့ blogger ပြောသမျှအစီအစဉ်ကိုကုသညှို့ဦးကကူညီတင်ဆက်ထားတာဖြစ်ပါတယ်အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကနဲ့ကမ္ဘာတလောထင်ရှားကြော်ကြားသူတို့ရဲ့သတင်းတူတူထွတ်ထွားတွေကိုမှားရေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းတော်မှာတော့ဗြိတိရှတော်ဝင်မိသားစုတွေကမင်းသားလေး George ကျောင်းစာတဲ့ရပါပြီပြီးတော့ George ရဲ့ဖေဖေနဲ့မိမိဖြစ်တဲ့ Cambridge မြို့သား William နဲ့သူရဲ့ဇနီး Cambridge မြို့သား Girl Kate တို့ရင်သွေးလေးနောက်တစ်ယောက်လွှဲထားပြီဆိုတဲ့သတင်းဒီလိုမျိုး Britain တော်ဝင်မိသားစုတွေကသတင်းတွေကိုဒီတစ်ပတ်ပြောပြပေးသွားမှာဖြစ်ပါတယ် Everyone can rock out like a superstar ဗြိတိန်နိုင်ငံရဲ့တော်ဝင်မိသားစုတွေကထင်းနဲ့အရရာကိုဆက်ခံမဲ့သူတွေမှာနံပါတ်3နေရာမှာရှိတဲ့အသက်3နှစ်အရွယ်မင်းသား George ဒီလစက်တင်ဘာလမှာကျောင်းစာနေပါပြီဗြိတိန်နိုင်ငံရဲ့ဒုတိယမြောက်အင်းရှိမင်းသား William နဲ့ဇနီး Cambridge မြို့သား Girl ရဲ့တားကြီးအသက်3နှစ်အရွယ်မင်းသား George လေးဟာလန်ဒန်အနောက်တောင်ပိုင်းကThomas's Battersea ကျောင်းမှာစတက်တာဖြစ်ပါတယ်။သူကဒီလိုအပြင်ကျောင်းထားတာဟာသူတို့တော်ဝင်မိသားစုရဲ့ထုံနှန်းစင်လာတစ်ခုကိုချိုးဖောက်လိုက်တာဖြစ်ပါတယ်။သူရဲ့ဖေဖေ William ရောသူရဲ့ဦးဦး Harry ရောတက်ခဲ့ပြီးတော့တော်ဝင်မိသားစုတွေကကလေးတွေတည်ရတဲ့ Notting Hill ရဲ့ကွက် Weatherby ကျောင်းမှာမထားဘဲနဲ့တခြားကျောင်းမှာသွားထားတာဒါပထမဦးဆုံးအကြိမ်ဖြစ်ပါတယ်။ George မင်းသားလေးကြာသပတေးနေ့ September 9ရက်နေ့ကကျောင်းစတက်တော့သူရဲ့ပထမဦးဆုံးကျောင်းတက်တဲ့နေ့ကိုစိတ်ပူပန်နေတဲ့ပုံလေး George မင်းသားမှာပေါ်နေပါတယ်။တတိယကုံဝင်လွှဲထားရတဲ့သူ့ရဲ့မိမိကိတ်ကနေမကောင်းမဲ့သူ့ကိုကြောင်းလိုက်မပို့နိုင်လို့သူ့ရဲ့ဖေဖေမင်းသား William ကပဲသူ့ရဲ့လက်လေးကိုဆွဲပြီးတော့ကြောင်းလိုက်ပို့တာတွေ့ရပါတယ်။သူ့ရဲ့ဖိုးဖိုး Britain အင်ရှေ့ဆန်ဝီလာမင်းသား Charles ကတော့သူ့ရဲ့မြေကြီးကြောင်းပထမအုပ်စုနဲ့အတွေ့အကြုံတွေကိုနားထောင်ဖို့စိတ်ဆောပြီးတော့စောင့်နေခဲ့ပါတယ်။တက်တော်68နှစ်ရှိပြီဖြစ်တဲ့ Charles မင်းသားကသူ့ရဲ့မြေလေးအကြောင်း ITV ရုပ်မြင်သံကြားလိုင်းကိုပြောတော့တနာစရာလေသူ့ကိုကျောင်းမှာဒီတိုင်းထားခဲ့ကြတာကလေးတွေကသူတို့အမေတွေအဖေတွေထားသွားခင်ဝန်းနေပြီးတော့ကျန်ရခဲ့ကြရတယ်တကယ်တမ်းတော့သူတို့အတွက်ပါပဲရှေးဘဝလမ်းအတွက်ဒီလိုနေရမှာပါပဲလို့ပြောသွားခဲ့ပါတယ်မင်းသား George တက်တဲ့ကျောင်း website ကတော့သူတို့ကျောင်းမှာအသက်၄နှစ်နဲ့အသက်၃နှစ်ကြားကလေး940ကိုလက်ခံထားပြီးတော့သူတို့ကျောင်းရဲ့အရေးကြီးဆုံးစီမင်းကတော့ဂျင်နာတက်ဖို့ပဲဖြစ်တယ်လို့ရေးထားပါတယ်ရှင် All have my own yeah All have my own yeah painted on the side and brown red it's gonna stay red George ရဲ့မိမိနဲ့ဖြစ်ဖြစ်တဲ့ British နိုင်ငံရဲ့ဒုတိယမြောက်အင်ရှင်မင်းသား Cambridge မြို့သားမင်းသား William နဲ့ Cambridge မြို့သား Girl Kate တို့တက်တရမြောက်ရင်သွေးလေးလွှဲထားရပြီလို့ကန်စင်တန်နန်တော်ကကြေညာချက်ထုတ်ခဲ့ပါတယ်။ဒီသတင်းကြောင့်ဒုတိယမြောက် Elizabeth ဘုရင်မကြီးနဲ့နှစ်ဖက်မိသားစုအားလုံးအမတန်မှကိုဝမ်းသာနေကြပါတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။
ကိုဝင်ဆပြီးတော့ဆောင်တဲ့ချိန်မှာမိခင်လောင်းနဲ့ကြုံတွေ့ရလေရှိတဲ့ပြုတ်အံပြီးတော့ကိုလက်မအိမသာဖြစ်တဲ့ဝေဒနာပြင်းပြင်းထန်ထန်ခံစားနေရတဲ့အတွက်အရင်ကစီစဉ်ထားတဲ့အတိုင်းလန်ဒန်မြို့ကကလေးစင်တာတစ်ခုကို Cambridge မြို့သားကတော့ gate သွားနိုင်တော့မှာမဟုတ်ဘူးလို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်မင်းသားဝီလျံနဲ့ကိတ်မစ်ဒယ်တန်တို့မှာအသက်၄နှစ်အရွယ်မင်းသားဂျော့ချ်နဲ့အသက်၂နှစ်အရွယ်မင်းသမီးရှာလက်တို့ရှိထားပြီးပါပြီ။အခုတတိယမြောက်မွေးလာမဲ့ကလေးကတော့ဗြိတိန်နိုင်ငံရဲ့ပြင်ဆင်မမြောက်အင်ရှိဇန်ဖြစ်လာမှာပါ။ဒီမွေးလာမဲ့ကလေးလေးကမိန်းကလေးဖြစ်မလားယောက်ျားလေးဖြစ်မလားမသိရသေးပေမဲ့ဗြိတိန်နိုင်ငံကတရားဝင်လောင်းကစားရုံနေမှာတော့ဒီကလေးလေးနာမည်ဘယ်သူဖြစ်မလဲဆိုတာကြိုတင်ခန့်မှန်းပြီးတော့လောင်းကြီးထက်နေကြပါပြီရှင်ဒီနေ့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Paint it on the side and bright red.
အနုပညာလောကနဲ့ထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့သတင်းပတ်ဆင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုရပြီးအမေရိကန်နိုင်ငံ Kansas Tech တို့မှသတင်းမီဒီယာဆိုင်ရာပါရဂူဘွဲ့တင်နန်းတင်နေတဲ့ Morgan Magazine Editor ချုပ်ဦးညာလင်းရဲ့ယုံကြည်ရကိုနားဆင်ကြရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
လာပါကျွန်တော်ရဲ့သတင်းစာဆရာလုတ်တက်ကတနေ့ကြပါပြီပြည်တွင်းပြည်ပသတင်းဌာနအချို့နဲ့ကာလတစ်ခုတည်းအဲ့လိုလုတ်ပြီးတဲ့နောက်မှာ2012မှာလာစင်တိုသတင်းမဂ္ဂဇင်းတစ်ပုံကိုကျွန်တော်ရဲ့လုတ်ဖို့ကံပဲတယောက်နဲ့အတူထူထောင်ခဲ့ပါတယ်မဂ္ဂဇင်းနာမည်ကမော်ကောမဂ္ဂဇင်းပါအဲ့တော့ဟိုအမေရိကမှာကြောင်တက်နေတဲ့တချိန်လေးမှာမော်ကောမှာလည်းပဲကျွန်တော်အဒီတာတောင်ပေါ်ကိုဆက်ပြီးတော့ထမ်းဆောင်ပါတယ် VOA ရဲ့သူယုံကြည်ရာစီစဉ်မှာကျွန်တော်အဓိကပြောချင်တာကတော့ကိုယ့်ရဲ့ပညာရေးကိုကိုယ်ကိုယ်တိုင်မမေ့မလျော့အစဉ်မြင့်တင်ဖို့အရေးကြီးတဲ့အကြောင်းပါကျွန်တော်ကိုဥပမာပြောပြရရင်အရင်ကဆိုရင်ကျွန်တော်တောင်းနေပါလေစက်တက်ဖို့အတိတ်တိတ်မရှိခဲ့ဘူးဗျာအဝေးပင်ပွဲတခုတော့ရခဲ့တာပေါ့ဗျာကျွန်တော်ယုံကြည်ခဲ့တာကသင်တန်းတွေပါတွေအထက်လျောက်လိုက်တက်ပြီးရင်ဘလို့လုပ်ဖို့ပဲအရေးကြီးတယ်ဘလို့လုပ်ရင်ရလာတဲ့အတွေ့အကြုံပေါ်အခြေခံပြီးတော့စဉ်းပွားလေ့လာတော့ကျွန်တော်ယုံကြည်တဲ့အတိုင်းပဲတဲ့ပညာနဲ့ပတ်သက်တဲ့သင်တန်းတချို့ကျွန်တော်တက်ခဲ့တယ်အထူးသဖြင့် time ပဲမှာတက်ခဲ့တာပေါ့လေဟိုတင်လာတဲ့ဟာကိုလုံးလုံးရအောင်ချတယ်ပြီးတော့အဲ့ဒီပုံမှာအခြေခံပြီးတော့ဆင်ပွားတင်ပြီပဲကိုယ်တိုင်သတင်းတွေလည်း like TV တော်တွေလည်းတော့သတင်းစာပညာနဲ့ပတ်သက်တဲ့သတင်းတချို့လည်းကျွန်တော်ပြည်တွင်းမှာတစ်ခါတည်း live တော့တင်ပေးပါတယ်။ဘာဖြစ်လာလဲဆိုတော့အတွေ့အကြုံတော့ဟိုတစ်လျောက်ရှိလာခဲ့တယ်။ဒါပေမဲ့အနေထားတစ်ခုမှာကျွန်တော်ရဲ့သတင်းစာပညာကိုအစင်းနှိမ့်တယ်လို့လုံးနေပြီဆိုတာကိုသဘောပေါက်လာတယ်။စာအုပ်တွေဖတ်ပြီးနေကြဟိုမိကွန်းတွေကအများကြီးကြံနေကြမယ်လေ။ဆိုအထူးသဖြင့်အလုပ်လုပ်ရင်အတွေ့အခေါ်ယူစာပိုင်းဆိုင်ရာပဲမှာမတိကြရတယ်မေးရတာတွေကြုံလာတဲ့အခါမျိုးနောက်ပြီးတော့ဟိုသတင်းတော့တွေကမေးလာတဲ့မေးခွန်းတွေကိုပြန်ဖြေတဲ့အခါမှာကို့အဖြေကိုကိုတိုင်သိတယ်မကြတဲ့အခါမျိုးတွေမှာကျွန်တော်တိလိုက်ပြီးလုံးဝကို့ရဲ့စံသပညာကိုအစစ်မြင့်တယ်မို့လုံနေပြီဆိုတော့ကျွန်တော်သဘောပေါက်လိုက်တော့ပေါ့အဲ့ဒါနဲ့ကျောင်းဆက်တက်မယ်မာစတာတန်းတစ်ခုလောက်တော့တက်မယ်ဆိုပြီးစွန့်တက်လိုက်တာပေါ့အဲ့ဒါနဲ့ scholarship တွေလိုက်ပုံစံရင်းနဲ့ Fulbright scholarship ရပြီးတော့ပြီးသက်နှစ်က Massachusetts ပြည်နယ်ဘော်စတန်မြို့ကဒီမှာစံကောက်လိုက်မှာကျွန်တော်သတင်းစာပညာမာစတာတန်းတက်ဖြစ်ခဲ့တယ်အဲ့ဒီမှာကိုမကြည်ညက်ခဲ့တဲ့စာတွေခြေကံတော်တွေအရေကိုကျွန်တော်စဉ်းတည်းလေးလာခွင့်ရခဲ့တယ်။တက်ပြီးတိဖို့လိုအပ်တဲ့ဟာတွေကိုလည်းပဲရှင်းပွားလေးလာခွင့်ရခဲ့တယ်။နောက်ဆုံးတော့ပုံရခဲ့တယ်ပေါ့ဗျာ။ဒါပေမဲ့ကျွန်တော်လုံချင်တာတွေကိုအကောင်းဆုံးဖော်ဖို့က네ဘယ်တစ်ခုကိုစဉ်းတကြသုံးချလေးလာဖို့စဉ်းတကြသူတည်တနာပြုလုပ်ဖို့လိုအပ်တဲ့အခါကျတော့ PhD တန်းစတက်ဖို့ဖြစ်လာရတာပေါ့။အဓိကပြောချင်တာကတော့လုံလုံရင်အတွေ့အကြုံကိုအခြေခံလေးလာသိတာဟာအင်မတန်ကောင်းတဲ့နည်းလို့ကျွန်တော်ယုံကြည်နေတုံးမယ်။အချိန်နှင်းမှာပဲနော်ညီငယ်ညီမငယ်တို့ကျွန်တော်တို့ရွယ်ဥတ္တကာလအတူရှိနေတဲ့သူတွေကိုတိုက်တွန်းချင်တာကတော့ကျောင်းတွေဆက်တက်ပြီးတော့ဒါမှမဟုတ်လေကိုယ်ပညာရည်နဲ့ဆိုင်တဲ့ကာလတို့တင်းနှင်းတွေဆက်တက်ပြီးတော့ကိုယ်ပညာရည်ကိုကိုယ်ကိုယ်တိုင်မမေ့မလျော့ဆက်ပြီးတော့ပြင်နေကြဖို့ပါအဓိကပြောချင်တာကတော့ဗျာကိုယ်ရောက်နေတဲ့နေရာမှာပဲရပ်နေဖို့ပေါ့ရှေ့မှာလေးလာကြပြီးတင်းကြတော့ဒီကတပုံတပင်ကြီးရှိနေသေးတယ်ဆိုတာပါပဲဟုတ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါသောတာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံခြုံရေးမဲ့လူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းဒုံညင်းအိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
yeah nessa la ne po lo khak khae da ba ka cha ne ma ngin ni ya da ka cha ne ko win 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 de sha ni ya de ba pa sa ma ya yang sha da ma na pai ho zee bo yang sha da
myama ne naing gan da ga mwe ye chi ye zee kwe a lou kai ne a khwin lan ba win si bwa ye san ya chi ni phit pyet dwe ko a pat sin tanin la ni nya bet ma si bwa ye kan na ga ni thau lwin pe ni ba de di season ko viewer ye internet sa myet na burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့ရတယ်တောသားရှင်တွေနားဆင်လို့ရတဲ့တည်တဲ့ချင်းတွေကိုတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရတော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ရန်ကုန်မြို့လို့လိမ့်မူပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပေးခြင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00အထိလိုင်းတိုမီတာ30နဲ့58တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအချင်းချက်ကိုကိုအောင်အောင်ကပြောပြပေးပါအောင
်မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကပြည်ပခါရီအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှုအဆင့်အထူးဖြစ်လာနိုင်တာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်ဝေဖန်မှုတွေရှိလာသလိုလာမယ့်စက်တင်ဘာလမှာကျင်းပမယ့်အထွေထွေညီလာခံအတွင်းမြန်မာကောင်းဆောင်ဒေါက်ဆန်းစုကြည်တက်ရောက်လာခဲ့ရင်ဒီအကြောင်းတုံ့ပြန်ဖြေရှင်းလိမ့်မယ်လို့မျှော်လင့်ထားကြပါရယ်ဒါပေမဲ့လည်းနောက်ဆုံးရရှိတဲ့သတင်းအရတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်အထွေထွေညီလာခံကိုတက်ရောက်နိုင်မှာမဟုတ်ပါဘူးသူစားဒုသမရဦးပန်ထီယူတက်ရောက်မယ်လို့သိရပါရယ်ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တရားဝင်ထုတ်ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာဆိုမာလီယာနိုင်ငံဘဲလတ်ဟာဝမြို့ကိုအယ်ရှာဘက်စစ်သွေးကြွတွေကတက်ခတ်တာကြောင့်ဒေသအစိုးရတပ်ဖွဲ့ဝင်တွေတော်တော်များများအပါအဝင်လူ16ဦးသေဆုံးသွားတယ်လို့ဒေသခံတွေနဲ့အာဏာပိုင်တွေကပြောပါရယ်ဆိုမာလီယာနဲ့ကန်ယာနိုင်ငံနယ်စပ်အနီးမြို့တွေကနေရာ3ခုကိုစစ်သွေးကြွတွေကတက်ခတ်တာလို့လုံခြုံရေးတပ်ဖွဲ့တွေနဲ့နှီးစက်တဲ့အတိုင်းဝိုင်းကပြောပါရယ်ခင်ဗျာ2000ခုနှစ်စက်တင်ဘာ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှု9/11 နှစ်ပတ်လည်နေ့အခမ်းအနားတွေကိုဒီကနေ့မနက် 8:40 မှာနယူးယောက်နဲ့ဝါရှင်တန် DC မြို့တော်မှာတပြိုင်တည်းကျင်းပခဲ့ကြပါရယ်အမေရိကန်ပြည်ထောင်စုပိုင်နယ်ထက်မှအစိုးရဆုံးအကြမ်းဖက်ဝါရဆွဲတိုက်ခိုက်မှု16နှစ်ပြည့်အခမ်းအနားကိုအင်ပီတော်မှာကျင်းပရမှာသမ္မတဒေါ်နယ်ထရမ့်လည်းသမ္မတတဦးအနေနဲ့ပထမဆုံးတက်ရောက်ပါရယ်အယ်ခိုက်တာအကြမ်းဖက်သမားတွေပြန်ပြီးဆွဲခဲ့တဲ့လေယာဉ်ဟာနယူးယောက်ကကမ္ဘာကုန်သွယ်ရေးအဆောက်အဦးကိုပထမဆုံးဝင်တိုက်တဲ့မနက် 8:40 မှာငြိမ်သက်ပြီးတော့အခမ်းအနားကျင်းပခဲ့တာဖြစ်ပါရယ်နယူးယောက်မြို့မှာတော့ဒီကမ္ဘာကုန်သွယ်ရေးအဆောက်အဦးပြိုကျရာအထိမ်းအမှတ်နေရာမှာကွယ်လွန်သူတွေရဲ့နာမည်တွေကိုရွတ်ဆိုပြီးတော့အခမ်းအနားကျင်းပခဲ့ပါရယ်ခင်ဗျာ။အာမာဟာရီကိန်းမုန်တိုင်းဟာဒီကနေ့မှာအပူပိုင်းမုန်တိုင်းအဖြစ်အပြောင်းသွားပြီးဖလော်ရီဒါမြောက်ပိုင်းနဲ့ဂျော်ဂျီယာပြည်နယ်တောင်ပိုင်းကိုရွေ့ရှာသွားတယ်လို့အမေရိကန်မြို့သားဟာရီကိန်းစင်တာကပြောပါရယ်။ဒါပေမဲ့လည်းအာမာမုန်တိုင်းကြောင့်အရှေ့တောင်ပိုင်းကန်ယူရာမှာလှိုင်းကြီးနိုင်တယ်လို့ရေကြီးရေရှမ်းဖြစ်နိုင်ကြောင်းလည်းသတိပေးထားပါရယ်။ဒါပြင်ဖလော်ရီဒါအရှေ့မြောက်ဂျော်ဂျီယာအရှေ့တောင်နဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေမှာတနင်္လာနေ့ညအထိတိုနေဒိုလေဆင်နှမောင်းတိုက်ခိုက်နေကြောင်းလဲဟာရီကိန်းစင်တာကပြောပါတယ်အာမာမုန်တိုင်းဟာဒီကနေ့မနက်ပိုင်းမှာတနအီကိုကီလိုမီတာ130နှုန်းနဲ့သာတိုက်ခိုက်နေတာဖြစ်ပါတယ
်တရင်အချင်းချက်ကိုကိုအောင်ကညညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူရမန်တာရာဝါလီဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.